Welcome to the Voice of America in Burmese.
Washington Radio VOA American တန်ကနေ2020ဇွန်လ5ရက်တောက်ချန်နေမနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဒီမှာခင်ဗျားသက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။မေလ25ရက်နေ့ကရဲတွေဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့African American မျိုးသား George Floyd အတွက်အောက်မေပွဲအခမ်းအနားအများပြားလုပ်ဖို့ရှိတဲ့ထဲကပထမဆုံးအခမ်းအနားကို Minneapolis မြို့မှာတပ်သားပင်းတွေကကျင်းပခဲ့ပါတယ်။လူပြူရဲတွေနဲ့ရင်ဆိုင်ရတဲ့လူမဲ American နိုင်ငံသားအများပြားတည်ဆုံးခဲ့တဲ့ထဲကနောက်ဆုံးဖြစ်ရတစ်ခုဖြစ်တဲ့ Floyd တည်ဆုံးလာမှုကနေ American နိုင်ငံမှာတရားမျှတမှုနဲ့အတူစနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ပေးဖို့နိုင်ငံတော်ဝန်သတင်းတစ်ပတ်ကြောကြားဆန္ဒပြတောင်းဆိုမှုတွေဖြစ်ပွားခဲ့တာပါ။ကျေးဇူးပြုနေမှာမိသားစုနဲ့မိတ်ဆွေရဲ့တီးတန့်အောင်းမြေပွဲအခမ်းအနားကိုလူခွင့်ရင်လှုပ်ရှားမှုဦးဆောင်သူတဦးဖြစ်တဲ့ခရီးရန်တရားဟောဆရာအယ်ရှပ်တန်ကဦးစီးပြီး North Central တက္ကသိုလ်ဝင်ထဲမှာကျင်းပခဲ့တာပါ။အတုပအခမ်းအနားမှာ Flight ကိုရန်ရေးဆွဲထားတဲ့ပုံသူပကြီးကားနဲ့အတူတန်းတွေနဲ့တစားဆင်ထားတဲ့သူ့ရဲ့ရွှေခေါင်းကိုတွေ့ရပါတယ်။အခမ်းအနားမှာ New York ရှိနေချုပ် Letitia James နဲ့ Honorable Doctor အမျိုးသမီးအမတ် Betty Clark တို့လည်းမင်ခွန်းပြောကြားမှာဖြစ်ပါတယ်။အတူပါရှုအခမ်းအနားကိုတော့စနေနေ့မှာ Floyd ရဲ့ဇာတိဖြစ်တဲ့မြောက်ကရိုလိုင်းနားမှာကျင်းပမှာဖြစ်တယ်လို့တနင်္လာနေ့မှာတော့သူကြီးတင်းခဲ့ရတဲ့ Houston မှာအခမ်းအနားကြီးတစ်ခုကျင်းပဖို့ရှိပါတယ်။ Washington DC မှာတော့အထက်လွှတ်တော် Democratic Party ဝင်တွေကစစ်တပ်ရင်းရဲ့အစောပိုင်းမှာလွှတ်တော်ကဆူဝေးခဲ့ပြီး Floyd ကိုရဲကဒုနဲ့ချုပ်ထားတဲ့10မိနစ်46စက္ကန့်အကြာငြိမ်သက်ပြီးခုန်ပြုခဲ့ကြပါတယ်။ Floyd တေဆုံးမှုကလည်းမင်းနီယာပိုလစ်မြို့ဆန္ဒပြမှုဟာအမေရိကန်နိုင်ငံတဝန်းကိုပါပြန့်နှံ့သွားခဲ့တာပါ။ဗော်တဟူးနေကတော့ Floyd ကိုဖမ်းဆီးခဲ့တဲ့နောက်ရဲသုံးဦးကိုပါအပြစ်နဲ့ဆွဲချက်တင်ခဲ့တဲ့အတွက်ဆန္ဒပြသူတွေကချိုးဆိုခဲ့ကြသလိုမျိုးကြီးအတော်များများမှပြန်ပြီးငင်းငင်းချမ်းချမ်းဖြစ်လာခဲ့တာပါ။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကမကထလုပ်ကျင်းပတဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံ Global Vaccine Summit ကိုချက်တပြေးနေမှာကွန်ပျူတာ online နဲ့ကျင်းပခဲ့ပြီးနိုင်ငံပေါင်း50ကျော်ကတက်ရောက်ခဲ့ကြပါတယ်။လူသားအလုံးကာကွယ်ဆေးလက်လှမ်းမှီစေဖို့ရည်ရွယ်တဲ့ဂါဗီခေါ်ကာကွယ်ဆေးဆိုင်ရာပုဂ္ဂလိကနဲ့ပြည်သူလက်တွဲဆောင်ရွက်တဲ့မဟာမိတ်အဖွဲ့ကိုကုလသမဂ္ဂကပံ့ပိုးထောက်ခံမှုပေးထားပြီးဒီအဖွဲ့အတွက်ရန်ပုံငွေမြှင့်တင်ဖို့ဒီညီလာခံကိုကျင်းပတာပါဒီညီလာခံကလည်း COVID-19 ရောဂါနဲ့တခြားရောဂါတွေအတွက်ကာကွယ်ဆေးတွေထုတ်နိုင်အောင်လဲဒီဆေးတွေကိုတစ်ကမ္ဘာလုံးဒန်းလူကြီးများဖြန့်ဝေပေးနိုင်ဖို့ရန်ပုံငွေဒေါ်လာ9ဘီလီယံကျော်ကျော်ရနိုင်မယ်လို့မျှော်လင့်ထားကြပါတယ်ဂါဗီအတွက်ဗြိတိန်နိုင်ငံကဒေါ်လာ2ဘီလီယံကျော်ကိုလာမယ့်5နှစ်တာကာလအတွင်းချပေးသွားဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအဖွဲ့မင်ကွန်မှာကြေညာပေးခဲ့ပါတယ်။ဒီညီလာခံကိုကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းဗီဒီယိုသတင်းစကားပေးပို့ခဲ့ပြီး COVID-19 အတွက်ထုတ်တဲ့ဗေးဆေးကိုမဆိုလူတိုင်းဘယ်နေရာမှာပဲနေနေလက်လှမ်းမီအောင်လှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပိတ်ထားရတဲ့စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ပြီးဖွင့်ပေးနေတာကြောင့်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူဟာပြီးခဲ့တဲ့သတင်းပတ်ထဲမှာနည်းနည်းရော့ကျလာတယ်လို့အလုပ်သမားဝန်ကြီးဌာနကချက်သတင်းတွေမှာပြောပါတယ်။ဒါပေမဲ့လည်းစီးပွားရေးလုပ်ငန်းတွေဟာအကန့်အသတ်နဲ့ပြန်ပြီးဖွင့်နေရတဲ့အတွက်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားသူကနောက်ထပ်နှစ်သန်းနီးပါးရှိနေတာပါ။ဒါကြောင့်အခုဆိုအမေရိကန်အလုပ်သမား164သန်းရှိတဲ့ထဲက၄ပုံတစ်ပုံကျော်ဖြစ်တဲ့အလုပ်သမားပေါင်း42သန်းခွဲလောက်အလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားခဲ့ကြပါတယ်။အမေရိကန်ရဲ့အလုပ်လက်မဲ့နှုန်းက 14.9 ရာခိုင်နှုန်းရှိတယ်လို့ April လမှာတည်ဝင်ထုတ်ပြန်ထားတယ်လို့မေလအတွက်တော့တောက်ချာနေမှာထုတ်ပြန်ပေးဖို့ရှိပါတယ်။စီးပွားရေးပညာရှင်တချို့ကတော့မေလမှာ20ရာခိုင်နှုန်းလောက်ထိဖြစ်လာနိုင်တယ်လို့ခန့်မှန်းကြပါတယ်။အီရန်မှာ2နှစ်နီးပါးအဖမ်းဆီးခံရတဲ့အမေရိကန်ရေသတားဟောင်း Michael White ကိုအီရန်အစိုးရကကျေတပြင်းနေမှာပြန်ပြီးလွှတ်ပေးလိုက်ပါပြီ။သူဟာဆွစ်ဇာလန်အစိုးရလေးရင်နဲ့အီရန်ကနေဇူရိခ်မြို့ကိုထွက်ခွာခဲ့ပြီးအဲ့ဒီမှာအီရန်ဆိုင်ရာအမေရိကန်အထူးတန်တမာ Brian Hook နဲ့ရောဆရာဝန်နဲ့ပါတွေ့ဆုံပြီးမှအမေရိကန်နိုင်ငံကိုပြန်မှဖြစ်ပါတယ်။သူ့မိခင်ကတော့တားဖြစ်သူအမေရိကန်လက်ထဲပြန်ရောက်လာပြီးအိမ်ပြန်လာနိုင်တော့မယ်လို့ဝမ်းမြောက်ဝမ်းသာကြေညာလိုက်တယ်လို့အခုလိုပြန်လို့လာအောင်အီရန်တွေကိုတွန်းအားပေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မဟောင်း Bill Richardson တို့ကိုကျေးဇူးတင်ကြောင်းပြောပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းအီရန်မှာ683ရက်ကြာအဖမ်းခံရတဲ့ရေတပ်သားဟောင်းမိုက်ကယ်ဝှိုက်ဟာ 伊朗ကနေထွက်ခွာဖို့ဆွစ်ဇာလန်လေယာဉ်ပေါ်ရောက်နေပြီဖြစ်ပြီးမကြာခင်အင်ပြန်လာနိုင်တော့မှာဖြစ်လို့ဝမ်းမြောက်ကြောင်းနဲ့ဆွစ်ဇာလန်နိုင်ငံကိုကျေးဇူးတင်ကြောင်းသူ့ Twitter မှာရေးပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ51 kHz 9.85 နဲ့ဘိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီနေ့နောက်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော့မယ်လို့ဒီမတိုင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယကြိမ်လွှတ်တော်တက်တန်းအတွက်ပါတီစံအထွေထွေရွေးကောက်ပွဲကို2020ခုနှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကဇွန်လ2ရက်နေ့ကကျင်းပတဲ့ကော်မရှင်ရဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာပြောပါတယ်။ရွေးကောက်ပွဲလုံမဲ့ရဲ့အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မူတည်ပြီးသတ်မှတ်သွားမယ်လို့ပြောပါတယ်။2015ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲကတော့ရွေးကောက်ပွဲကျင်းပရဲ့ကို၄လကြိုတင်ကြေညာခဲ့ပါတယ်။2020ရွေးကောက်ပွဲကတော့ရွေးကောက်ပွဲမလုပ်ခင်3လနီးပါးကြိုတင်ကြေညာခဲ့တာပါ2015ခုနှစ်ရွေးကောက်ပွဲမှာလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပြတ်အသတ်အနိုင်ရရှိခဲ့ပြီးမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်အစိုးရအုပ်ချုပ်ရေးလောကအဆုံးသတ်နိုင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိရေးမျှော်လင့်ချက်တွေပေါ်ထွက်ခဲ့ပါတယ်ဒါပေမဲ့ NLD တက်တန်းတခြားရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေအောက်မှာပြောင်းလဲချက်တွေတည်မြုပ်နေခဲ့သလိုတနိုင်ငံလုံးအဖြစ်ခက်ရဆဲရင်းနဲ့ပြည်တွင်းညီညာရေးလည်းအလန့်ကွာဝေးနေစေဖြစ်ပါရခင်ဗျာ COVID-19 ကာယောဂါကာလတွင်ဒါဇင်နဲ့ချီရှိတဲ့အာရှနိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်အပေါ်ဖြစ်တဲ့ချုပ်ချယ်မှုတွေစိုးရိမ်စပွဲလှုပ်ဆောင်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆရာမမင်းကြီး Michel Bachelet ကပြောပါတယ်ဇော်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ COVID-19 သတင်းတူသတင်းမှားတွေကိုပြန့်နှံ့နေတာကိုထိန်းချုပ်ရမှာပြည်မှုနဲ့ပြည်တယ်လျှက်မြတ်တတာလှုပ်ဆောင်မှုကိုလည်းမဟာမင်းကြီး Michel Bachelet ကအနာပိုင်းဆွေရတွေကိုတိုက်တွန်းလိုက်ပါတယ်။ဂျာမန်ရေးဝန်ထမ်းတွေ၊သတင်းသမားတွေ၊လူခွင့်ရေးကာကွယ်သူတက်ကြွလှုပ်ရှားသူတွေနဲ့ပြည်သူလူထုကလူထုအကျိုးအတွက်ဖော်ထုတ်ပြောကြားတဲ့သဘောထားအမြင်တွေကိုခွင့်ပြုရမှာဖြစ်ကြောင်းဂျာမန်ရေးကိစ္စကိုင်တွယ်ပုံ၊လူအစည်းအဝေးအကြက်တဲတွေနဲ့ကစဲကြီးပစ္စည်းဖျက်ဝေတာလိုကိစ္စမျိုးတွေမှာလူတွေရဲ့သဘောထားအမြင်တွေကိုဖော်ထုတ်ခွင့်ပြုဖို့လိုကြောင်းဘာရှာလေးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေစလို့မြန်မာ၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့အစုံနိုင်ငံအများအပြားကဖမ်းဆီးတဲ့တွေကိုလည်းကုလသမဂ္ဂမဟာမင်းကြီးရဲ့ကြေညာချက်မှာအသေးစိတ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ခရီးပြည်နယ်ကဖမ်းပြီးတဲ့တရားရုံးကတဲပြောတဲ့ဌာနကအက်ဒီတာချုပ်ကိုဗိုင်းရပ်စ်ကြောင့်လူတူသေဆုံးခဲ့တယ်ဆိုတဲ့သတင်းမှကိုရေးတာကြောင့်ဆိုပြီးထောင်ဒဏ်တစ်နှစ်ချမှတ်ခဲ့တယ်လို့လည်းမဟာမင်းကြီးပါရှလဲကပြောပါတယ်။သူကိုဖမ်းဆီးတရားစွဲထောက်ကြရမှာအလေးအမြန်ရှိလို့တဲ့အပေါ်မှာမြန်မာနိုင်ငံအတွင်းဝေဖန်ပြောကြားမှုတွေရှိနေတယ်လို့မဟာမင်းကြီးပါရှာလေးကလည်းသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်ခင်ဗျာတရုတ်နိုင်ငံတော်တချင်းကိုလောင်ပြောင်တည်ရောပြီးမလေးပစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်အငင်းပွားပွေရဥပဒေကြမ်းကိုကန့်ကွက်မှုတွေရှိနေတဲ့ကြားကပဲစတာဘရီနီကဟောင်ကောင်လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီဥပဒေကိုအတည်ပြုလိုက်တဲ့နေ့ဟာမိလ၄ရက်နေ့မှာကြာရောက်တဲ့တီယန်နမ်မန်ရင်းပြင်းဆန္ဒပြပွဲ32နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်လို့ဟောင်ကောင်လွှတ်တော်မှာနောက်ဆုံးအခြေတည်ဆွေးနွေးမှုကိုမနေ့ကစတင်ပြီးညနေ9နာရီမတိုင်ခင်မှာအတည်ပြုခဲ့တာပါတရုတ်ပြည်မှာကြီးကိုလှူလာတဲ့အမအများစုကအလေးအမြန်ပဲထောက်ခံမယ်၄၁မဲကန့်ကွက်မဲတမဲနဲ့အတီးပြုတ်ပေးလိုက်တာဖြစ်ပါတယ်။ဥပဒေကြမ်းကိုဆွေးနွေးနေချိန်မှာဒီမိုကရေစီထောက်ခံတဲ့လွတ်တော်အမတ်တယောက်ကိုအော်ဟစ်ဆန္ဒပြလို့ဆိုပြီးလွတ်တော်ခမရဲကနေအပြစ်ကိုဆွဲခေါ်သွားခဲ့ပါတယ်။ဒီဥပဒေကြမ်းကိုပြဋ္ဌာန်းခွင့်မရအောင်မဖြစ်ဖြစ်တဲ့နည်းနဲ့လုံဆောင်သွားမယ်လို့လည်းအဲ့ဒီအမတ်တယောက်ကပြောထားတာပါ။သူတို့ကိုဖမ်းဆီးမိတ်ထုတ်ပြန်မှာမဟုတ်ဘူးလို့တော့ဖြစ်စီကိုလည်းအောက်ဆစ်စီတဲ့ရဲတပ်ဖွဲ့ကပြောပါတယ်။ချက်တာဘရီနီကအတီးပြုတ်လိုက်တဲ့ဒီဥပဒေကြမ်းရတရုတ်နိုင်ငံတော်တချင်းကိုလောင်ပြောင်တည်ရောတာဒါမှမဟုတ်တခြားဒီတပြုတ်ပြုတ်နဲ့မလေးမစားလုပ်တဲ့သူတွေအနေနဲ့ငွေတန်အဖြစ် American Dollar 6,500 အထိပေးဆောင်ရမှာဖြစ်ပြီးထောင်ဒဏ်3နှစ်အထိကြာခံရမှာဖြစ်ပါတယ်။ဘောလုံးပွဲတွေမှာတရုတ်နိုင်ငံတော်တချင်းကိုဖွင့်တဲ့အချိန်မှာပြည်သက်တွေကပုံမှန်လောင်ပြောင်တည်ရောတာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကြမ်းကိုမနစ်ကတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ။နိုင်ငံကြောင်းလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံနဲ့ဝင်ရောက်ခွင့်ပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့ပဲလို့တရုတ်နိုင်ငံကစတာဘရီကကြေညာလိုက်ပါတယ်။တရုတ်လေကြောင်းလိုင်းတွေအမေရိကန်နိုင်ငံတွေဝင်ရောက်ခွင့်ပိတ်ပင်မယ်လို့ဗဒုနိကအမေရိကန်တို့ကကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာတရုတ်ဘက်ကအခုလိုဖြေလျှော့ပြီးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံကလေကြောင်းလိုင်းလေတွေပြန်တန်းခွင့်ကိုအဲ့ဒီလေကြောင်းလိုင်းတွေရဲ့မက်လာ12ရက်နောက်ပိုင်းပြန်တန်းမှုခရီးစဉ်ပေါ်မူတည်ပြီးကန့်သက်သွားမယ်လို့တရုတ်လေကြောင်းလိုင်းကကနဦးစပြီးကြေညာခဲ့ပြီးတဲ့နောက်အခုလိုအခြေအနေဖြစ်လာခဲ့တာပါ COVID-19 ကာယောဂါစာဖြစ်တဲ့အချိန်ဆောပိုင်း February လကလေးကအမေရိကန်လေကြောင်းလေးတော်တော်များများကတရုတ်နိုင်ငံခီးစဉ်တွေကိုကျင်းပထားခဲ့တာပါ။ဒါကြောင့်တရုတ်နိုင်ငံရဲ့ကနေဦးကြီးညာကျဲရာအမေရိကန်လေကြောင်းလိုင်းတွေတရုတ်ခီးစဉ်ကိုရပ်ဆိုင်းရမယ်သဘောတက်ရောက်ခဲ့ပါတယ်။ဒါကိုသူပြန်တဲ့အနေနဲ့တရုတ်လေကြောင်းလိုင်းခီးတဲ့ဒီလေတွေကိုအမေရိကန်ပြည်တော်စုတဲ့ဝေရောက်ခွေကိုဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့အမေရိကန်ဆွေရကဗုဒ္ဓဟူးနေ့ကကြီးညာခဲ့ပြီးဖိအားပေးခဲ့ပါတယ်။တရုတ်နိုင်ငံရဲ့နောက်ဆုံးကြေညာချက်အရတရုတ်နိုင်ငံကိုခီးစဉ်တွေပြန်စားခွင့်ရမယ်။နိုင်ငံခြားလေကြောင်းလိုင်းတွေအနေနဲ့အစားပိုင်းတစ်ပတ်တည်းရဲ့ကန့်သတ်ခွင့်ရမှာဖြစ်ပြီးသုံးပတ်ဆက်တိုက်အဲ့ဒီလေကြောင်းလိုင်းတွေရဲ့ခီးတဲ့တွေမှာကိုရိုနာဗိုင်းရပ်စ်ပိုးမတွေ့ဘူးဆိုရင်တော့တစ်ပတ်နှစ်ကြိမ်ပြီးစွန့်နိုင်မှာဖြစ်ပါတယ်ခင်တော့တနေ့ပြန်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။မင်္ဂလာပါ။အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မင်းနီယားပလစ်မြို့မှာလူမဲမျိုးသားဂျော့ချ်လိုက်တေဆုံးမှုအတွက်အမေရိကန်နိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။ဒီဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ VOA Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဦးကျော်စံတာခင်ဗျာဒီနေ့အမေရိကန်နိုင်ငံတဝမ်းမှာဒီဆန္ဒပြပွဲလူလူလှုပ်ရှားမှုအခြေအနေတွေဘယ်လိုရှိပါသလဲခင်ဗျာ
ကိုရင်းညာဒီနေ့အခြေအနေကတော့လူလူလှုပ်ရှားမှုရောစိတ်မတွေ့ရဘူးအေးအေးဆေးဆေးညင်ညင်ညာဆီလိုပဲပြောရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီနေ့တည်ဆုံသွားတဲ့ George Floyd ကိုအောက်မေ့ဘွယ်အခမ်းအနားတွေကျင်းပနေပါတယ် Minneapolis မှာလည်းကျင်းပနေတယ် Minnesota မှာလည်းကျင်းပနေတယ်နောက်ပြီးတော့ New York မှာလည်းကျင်းပနေတယ်ဆိုတော့အောက်မေ့ဘွယ်အခမ်းအနားဟာဘာသာရေးဆန်တဲ့ဒါတတိယအမှုဝယ်ခန္ဓာဖြစ်တဲ့လူတွေကတည်ငြိမ်အေဂျင့်ဘူးကိုပို့ပြီးတော့တွေ့ရပါတယ်ခင်ဗျာဆန္ဒပြပွဲတွေကတော့တိတ်ပြီးတော့စူးစူးဘူးလည်းမရှိဘူးတိတ်ကျင်းမြင့်ခန္ဓာဖြစ်နေဆိုတာလည်းပဲရုံမြင်ကြရတယ်တိတ်မပြားစားကြပါဘူးညသောပြန်လာရင်ခန္ဓာရောက်မယ်ပြတ်နေကြပါတယ်ညနေပိုင်းမှာတော့နောက်ပိုင်းမှာတော့ဘာဖြစ်လာမလဲဆိုတာမပြောနိုင်ဘူးခင်ဗျာ
ဟုတ်ကဲ့ပါအင်ငယ်အခု George Floyd တည်ဆုံးတဲ့အမှုမှာဒီကူညီခဲ့တဲ့ရဲ၃ယောက်ကိုပေါ့နော်တယောက်ကိုဒေါ်လာ8သိန်းခွဲနဲ့အာမခံပေးဖို့တတ်မှတ်လိုက်တဲ့သတင်းတွေကိုကျွန်တော်တို့ဒီနေ့ဖတ်ရပါတယ်။အဲ့ဒီအပေါ်မှာရောဒီဆန္ဒပြပွဲတွေနဲ့ဆန္ဒပြသူတွေကဘယ်လိုတုံ့ပြန်နိုင်ပါသလဲအင်ကြီး
။တယောက်ကြီးကတော့သူအာမခံကြီးတတ်မှတ်လိုက်ကြပါတော့တယောက်ကို8သိန်းခွဲနဲ့ဒေါ်လာ8သိန်းခွဲနဲ့အဲ့ဒီဟာကိုတယောက်ကသူတို့အတွက်ကျွန်တော်ပေးပါမယ်ဒီအာမခံကြီးဆိုပြီးတော့ဒါအာမခံနဲ့ရွေးထုတ်တဲ့လူတွေရှိရင်တော့သူတို့လွတ်နေမှာပေါ့လေ။ဒါပေမဲ့နောက်ထပ်ရုံးကြီးကတော့ကျွန်တော်29ရက်နေ့မှာထပ်ပြီးချိန်ထားပါတယ်တရားသူကြီးတွေကတော့အမှန်ကန်ပြည်နေရမှာအဓိကနှစ်ချက်ပေါ်စဉ်းစားရတယ်လို့ယူဆရပါတယ်ပထမတစ်ချက်ကတော့ဒီအမှန်ကန်ဟာဒီလူတွေဟာဒီတံတရားရှိသူတွေဟာသူတို့ကိုဆန့်ကျင်ထွက်ဆိုမဲ့တပ်တွေကိုဖျက်ဆီးနိုင်သလားအပြင်မှာရောက်နေရင်နောက်တရားသူတွေထွက်ပြေးနိုင်သလားအဲ့ဒီနှစ်ခုလုံးမလုပ်ဘူးဆိုရင်တော့သူတို့ကိုအဲ့အရေးကြီးတဲ့ကိစ္စမျိုးမဟုတ်ရင်တော့သူတို့ကိုအမခံပြီးဘုဆုံးဖြတ်မယ်လို့ထင်ပါတယ်ဆိုတော့အခုကိစ္စမှာတော့သူတို့ကိုတကယ်လူကတရားရောက်ကအမခံပြီးပြီးတော့ရွေးထုတ်ပြီးဆိုရင်တော့ဆန္ဒပြတဲ့လူတွေရဲ့တုံ့ပြန်မှုကိုကျွန်တော်တို့မြင်လာရနိုင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ကိုမဖမ်းလို့လဲစောစောကရှင်ပြရမလားသူတို့ကိုဘာကြောင့်အေးမယူလာလဲဆိုပြီးတော့ဆန္ဒပြတဲ့လူတောင်းဆိုတဲ့အထက်မှာအဲ့ဒါတစ်ခုလည်းပါတယ်ဆိုတော့ဒါလည်းပဲဘယ်လိုဖြစ်လာမလဲဒီလူတွေအမခံနဲ့တကယ်အပြင်ကိုရောက်သွားရင်ဘယ်လိုဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်ကိစ္စတစ်ခုပါပဲခင်ဗျအတိအကျမပြောနိုင်လို့
ဟုတ်ကဲ့အဲ့ဒီတော့အင်ကယ်ဒီမနေ့ကပေါ့နော်ဒါရက်ချော်ဗင်အဓိကတာဝန်ရှိတဲ့တရားခံကိုလူတက်မှုထတ်တိုးပြီးတော့ဆွဲချက်ထတ်တိုးပြီးတော့ဆွဲထားတာကိုတွေ့ရပါတယ်အဲ့ဒီတော့ပြီးတော့နောက်ထပ်ဒီရဲ၃ယောက်ကိုလည်းအခုလိုဆွဲဆိုခဲ့တဲ့အပေါ်မှာဥပဒေအကြောင်းအရာဘယ်လိုတွေဆက်ဖြစ်နိုင်တယ်လဲခင်ဗျာ
ပထမဆုံးကတော့ဒီ၃ယောက်ကိုမဆွဲဘူးနောက်ခုလူကိုလည်းပဲတတိယအဆင့်လူတက်မှုနဲ့သာဆွဲထားတာဆွဲဆူထားတာပေါ့လေအခုခါမှာအဆင့်မြင့်ပြီးတော့ဒုတိယအဆင့်တက်လိုက်တယ်ဆိုတော့ဆွဲဆူတဲ့အဆင့်ကမြင့်လာလေလေတက်တည်ပြဖို့တောင်းဟာကြီးလာလေလေဖြစ်ပါတယ်တက်တည်ပြဖို့တောင်းဟာအဲဒီအခုမနီဆိုတာပြည်နယ်ရှင်းနေချုပ်ကသူကဒီလိုလိုလုပ်ပြီးတော့ဒီလိုဆိုဗမာလူကဆွဲချပေါ့လေအဲဒီလိုလုပ်ပြီးတော့သူကဆွဲဆူမှာဖြစ်တယ်ဆိုတော့ဒီလူအတွက်ဒီလူကသူတို့တင်ထားတဲ့လူသမှုအဆင့်နှစ်ကိုကျွလို့လဲဆိုတော့သက်သက်ပြပါလိမ့်မယ်။ဆရာဒီညမှာသက်သက်ပြတော့ခါဘာတွေလိုလာလဲဆိုတော့ဒီလူတွေဟာဒီ George Floyd ကိုဖြေအောင်လုပ်တဲ့အခါမှာဖြေစီလိုတဲ့ passion ပေါ့လေ။ဖြေစီလိုတဲ့သဘောထားရှိတယ်ဆိုတော့ဟာကိုသက်သက်ပြမယ်။လူရဲ့စိတ်ကြောက်ကိုသက်သက်ပြမှာဖြစ်ပါတယ်။အဲ့ဒါတော်တော်ထက်ထက်ရဲ့ကိစ္စပါ။ဒါအထက်တစ်ဆင့်တက်ပြီးတော့သူတို့ဒီဆန္ဒပြနေတဲ့လူတွေတဲ့ကော ဂျော့ရှ်ကရဲ့မိသားစုတွေတော့ပထမအဆင်းနဲ့တော့ဆွဲစီကျင်ရတယ်ပထမအဆင်းနဲ့တကယ်လို့ဆွဲလိုက်ရင်ပူပြီးသက်သေချာခင်မယ်တင်းကူးကြံစီမှုရှိခဲ့သလားဟာဒါအ
ဲ့တော့ဘလို့ဆုံးဖြတ်ဖို့အလားအလာရှိပါသလဲခင်ဗျာ
မင်းဆိုတာပြည်နယ်မှာပထမအဆင်းဖြစ်ရင်တမှပဲသေတာမရှိပါဘူးမင်းဆိုတာဟာသေတာမပြည့်တဲ့ပြည်နယ်ဖြစ်ပါတယ်အဲအမေရိကန်ပြည်ထောင်စုကပြည်နယ်ဥပဒေကိုပြည်နယ်ကပြည်နယ်စုတော်တွေကသူတို့သဘောရလောက်ခံနိုင်တယ်ဆိုတော့သူတို့ကအဲ့မှာပြည်နယ်မှာဖေးတာမရှိပါဘူးတသက်ပြွန်းပဲအမှုဆုံးဖြစ်ပါတယ်အခုလူသားမှုအစင်းနဲ့ဆယ်ရင်းဒီဂရီမာရာနဲ့သူတို့ဟာတင်းမှုထင်ရှားစီရင်ခြင်းခံရရင်တရားစီရင်ထောင်နာနှစ်40အထိသူတို့ပြည်ထောင်ချမှတ်နိုင်ပါတယ်ဆိုတော့အဲ့ဒီမှာလည်းပဲဒီတိုင်းဒီပြည်နယ်ကဂျူရီနဲ့ဆုံးဖြတ်ရမှာဟုတ်အမေရိကန်တရားရေးစနစ်မှာလားဆိုတော့ဂျူရီကိုရွေးတဲ့အခါဘလောက်ပါမလဲလူဖြူလူမဲ့ပဲအထူးအဆစနိုင်တယ်လဲဆိုတာလည်း issue တစ်ခုလည်းဖြစ်ပါတယ်နောက်ကဒီမှုကလူလူစိတ်ဝင်စားမှုရှိတဲ့အမှုဖြစ်တယ်ဆိုတော့အများပြည်သူရဲ့ဖိအားတော့ဘလောက်ထိကျဲခတ်နိုင်မလဲဆိုတော့အင်မနာစိတ်ဝင်စားတဲ့ဝယ်လို့ပြောရမှာပေါ့ဒီဖိအားအင်တန်စိတ်ဝင်စားဝယ်ကောင်းတဲ့အမှုတစ်ခုတော့ဖြစ်ပါတယ်အဲ့ဒါကိုစောင့်ကြည့်ရမှာ
ဟုတ်ကဲ့အငယ်အဲ့ဒါဆိုရင်ကျေးဇူးတင်ပါတယ်ဆက်ပြီးစောင့်ကြည့်ပေးပါအောင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ညပါတယ
်အမေရိကန်ပြည်ထောင်စုကပြည်နယ်တွေမှာစီးပွားရေးတွေပြန်ဖွင့်လာနေတာနဲ့မြန်မာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေလည်းပိုဖြစ်လာနေချိန်မှာပဲနိုင်ငံတော်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်မှုတွေပိုများလာနေပါတယ်အယ်လ်နိုင်းပြည်နယ်မှာလည်းဆန္ဒပြပွဲတွေနဲ့လူလူမငြိမ်သက်မှုတွေကြောင့်တချို့နေရာတွေမှာကိုရိုနာဗိုင်းရပ်စ်ဆေးတဲ့နေရာတွေကိုပိတ်ပစ်ရတာတွေရှိနေပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေဘလောက်ဖြစ်နေလဲဆိုတာကိုစောင့်ကြည့်ဖို့အဟန့်အတားတွေဖြစ်နေတယ်လို့စေဘဆိုင်ရာကျွမ်းကျင်သူတွေကပြောလိုက်တဲ့အကြောင်းကိန်းဖာဘိုသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်ကျွန်တော်ရန်နိုင်ပါအမေရိကန်နိုင်ငံတော်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတာကြောင့်ဆန္ဒပြတဲ့သူတွေဟာအမေရိကန်မှာအလွန်အမြဲကြီးမားတဲ့ကာယောဂါစိုးကြီးကိုရင်ဆိုင်နေရတယ်ဆိုတာကိုမေးကုန်ကြပြီလားလို့တွေးနေမိတယ်ဆိုပြီးရှီကာဂိုမြို့အနောက်မြောက်တက္ကသိုလ်ကွာလုံးဆိုင်ရာကျန်းမာရေးဌာနညွှန်ကြားရေးဦးဒေါက်တာရောဘတ်မာဖီကပြောလိုက်ပါတယ
် COVID doesn't care about politics.It just likes to jump from person to person.
COVID-19 ကရောဂါကနိုင်ငံရေးတွေပါဘာမှမသိပါဘူး။တယောက်ကနေနောက်တစ်ယောက်ကိုကူးတော့မှဖြစ်တဲ့အတွက်အန္တရာယ်ရှိပါတယ်
။ Chicago မြို့တော်ဝန် Lori Lightfoot ကလည်းဆန္ဒပြပွဲတွေကြောင့် virus ကူးစက်မှုတွေပိုများလာမှာကိုသူ့အနေနဲ့စိုးရိမ်မိတယ်လို့ရင်းစဉ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
That risk is real. It is present, and it will be with us.
ဒါကအန္တရာယ်တကယ်ရှိပြီးအခုလက်ရှိကိုဖြစ်နေတာပါ။ပြီးတော့မြင်နိုင်တဲ့အချိန်အတိုင်းကြာတစ်ခုအထိရှိနေမှာပါ။ဒါကြောင့်ရှင်တို့အနေနဲ့ကိုယ့်အတွက်သာမကပဲကိုယ်နဲ့နှိစက်တဲ့ကိုမိသားစုကိုယ့်ပတ်ဝန်းကျင်အတွက်လည်းကြိုးကျကာကွယ်မှုတွေလုပ်ဖို့လိုပါတယ်။ဒါကြောင့်လဲဆိုတော့ရှင်တို့တွေဟာခုအခါမှာကိုဗစ် -19 ရောဂါကူးစက်မှုအန္တရာယ်ပိုများနေတာကြောင့်ပါ
။ဒေါက်တာရောဘတ်မာဖီကလည်းဆန္ဒပြပွဲတွေကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပိုများလာစေမှာဖြစ်တယ်လို့ပြောပါတယ်
။ This is just setting us backwards. So instead of being able to control the virus,
ဒီဆန္ဒပြပွဲတွေကအခြေအနေကိုနောက်ပြန်ဆက်သွားစေတယ်။ဗိုင်းရပ်စ်ကိုထိစပ်နိုင်ဖို့အတွက်အခုကပြင်ဆင်ထားတာအဖြစ်ကကူးစက်မှုကဘုံကြီးပိုများသွားတယ်လို့အတန်ငယ်တိုးလာတာလို့ဒါနဲ့ဒီရေဒီယိုကြောင့်ဆုတ်သွားတာမှန်ပ
ါဆန္ဒပြပွဲတွေအတွက်အကြမ်းဖက်ဖြက်စီးတိုက်ခိုက်မှုတွေတိုးလာတဲ့အနေအထားအယ်လ်နိုင်းပြည်နယ်လူလူကျန်းမာရေးဌာနအနေနဲ့လဲကိုဗစ် -19 စစ်တဲ့နေရာတွေကိုယာယီပိတ်ပစ်ရတာတွေရှိလာနေပြီးတော့ဗိုင်းရပ်စ်စစ်ဆေးမှုတွေဓာတ်ခွဲစမ်းသပ်မှုတွေနဲ့ပြန့်နှံ့မှုဘလောက်ရှိမရှိစစ်ဆေးစောင့်ကြည့်တာတွေမှာလဲအဟန့်အတားတွေထောင်လေးကြန့်ကြာတာတွေဖြစ်လာနေပါတယ
် because we're not testing as many people
people are virus ရှိစစ်ဆေးတာတွေကိုကျွန်တော်အများကြီးမလုပ်နိုင်တော့တော့ဖိရတဲ့အခြေအတွက်ကတေချာတော့ကြာတော့မှာပ
ါ
လူတွေကလည်းအပြင်ထွက်ရအောင်မျိုးတဝိုင်းမှာလည်းနီးလောင်တာတွေကြောင့်မျိုးရင်းနာကတ်လို့ရမှာဆိုတော့လူတွေကအရင်ကထက်ကိုအိမ်မှာပိုပြီးနေလာကြပါတယ
်ဆန္ဒပြပွဲတွေရဆဲသွားတဲ့အချိန်မှာတော့ virus ရှိမရှိစမ်းသပ်တာတွေဟာအရင်ကထက်မများရင်တောင်အရင်လိုပြန်ဖြစ်လာနိုင်ရည်ရှိကြောင်းဒါပေမဲ့လည်းအခုလက်တော့ဖြစ်နေတဲ့ဆန္ဒပြပွဲတွေကဗိုင်းရပ်စ်ကူးစက်မှုတွေပေါ်အကျိုးသက်ရောက်မှုတွေချက်ချင်းဖြစ်လာမှာမဟုတ်ဘူးလို့ Rushdie ကတို့ကစိတ်ပညာနဲ့ကူးစက်ရောဂါဌာနတွဲဘက်ပါမောက်ခဒေါက်တာ Michael Lin ကပြောပါတယ
် If there's any spike it may happen you know sometime about a week or 2 weeks after the gathering
ဗိုင်းရပ်စ်ကူးစက်မှုတွေလာရင်လည်းနောက်တစ်ပတ်တမမှုနှစ်ပတ်လောက်မှဖြစ်လာပုံမှန်အဖြစ်ဗိုင်းရပ်စ်ကူးစက်မှုရောဂါလက္ခဏာပြဖို့ဆေးရုံတက်ကူးစက်ရလောက်တဲ့အထိရောဂါပြင်းထန်မှုကအိပ်လောက်ကြာတတ်ပါတယ်
ဒါမဲ့လေဗိုင်းရပ်စ်ကူးစက်မှုတွေကဆန္ဒပြတဲ့သူတွေထဲမှာအကန့်အသတ်နဲ့ပဲဖြစ်နိုင်တယ်လို့လည်းဒေါက်တာလင်းကပြောပါတယ်
because we know that a lot of spread tends to happen in indoor areas.
Whereas ကိုယ်စားမှုထိထုတ်တဲ့ဘိုင်းကကြည့်မယ်ဆိုရင်တော့စားပြပေါ်ရစားပြန်မှဖြစ်နေတဲ့အတွက်ဒါကခုအတွက်ကောင်းတဲ့အချက်ပါ။အဲတော့လည်းဆိုတော့ကူးစက်မှုအတော်များများကလူတွေထက်မရှိတဲ့လုံပိတ်အခန်းတွေမှာဖြစ်တာများပါတယ်။ပြန်မှကြတော့လေလဲတိုက်နေတဲ့အတွက်ကူးစက်မှုအများကြီးနေပါတယ်။ဒီတော့အရောင်ကြီးမှာပါတဲ့ခရမ်းလုံရောင်ကြီးကလည်းဗိုင်းရပ်စ်ကိုသိစေနိုင်ပါတယ်။ဒါပေမဲ့ကူးစက်မှုအပိုင်းမှာကြတော့ခံမရခဲ့ပါတယ်။
စနပြဝဲရီအတွင်းမှာနှာခေါင်းစည်းမျက်နှာဖုံးတွေကိုအားလုံးမဟုတ်ပေမဲ့အတော်များများသုံးတာကိုတွေ့ရပါတယ်။ဒါမဲ့လည်းအားလုံးအသုံးပြုမှပိုးမွားတွေမပြတ်နှက်အောင်ထိန်းချုပ်နိုင်ပါဖြစ်တယ်လို့ဒေါက်တာမာဖီကပြောပါတယ်
။ So it only works if everybody
is wearing a mask. ဒီကိစ္စမှာအလုပ်ဖြစ်မှာပါ။အားလုံးတိုင်ရင်လည်းတက်မတက်ရင်လည်းမတက်နဲ့
။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနှစ်သန်းနီးပါးလောက်ဖြစ်လာနေချိန်မှာပဲတချို့အမေရိကန်တွေကတော့သူတို့ရဲ့ကျန်းမာရေးကိုတော့ဂရုမစိုက်ပဲသူတို့ရဲ့ဆန္ဒပြပိုင်ခွင့်ကိုကျင့်သုံးလာနေကြပါတယ်။ဒီချိန်ထဲမှာပဲလူလူစစ်တမ်းတွေမှာတော့လူများစုကကိုဗစ် -19 ကပ်ရောဂါကိုထိန်းချုပ်ဖို့ကဦးစားပေးကိစ္စရပ်ဖြစ်တယ်လို့ရှုမြင်နေကြပါတယ်ခင်ဗျာ
။ဒီက22ရက်နေ့ကစလို့ထိုင်းနိုင်ငံရဲ့ဇက်မဲဆောက်မြောက်တွေကနေနေရက်ကျန်သူလူ1000ပဲဝင်းကျင်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ3000နီးပါးကိုဖိလစ်ပင်နဲ့မြောက်လီမျိုးကကိုဗစ် -19 ဓာတ်ခွဲနမူနာယူရလက်သတိတဲ့အခါမှာအားလုံးရောဂါကိုမဖြစ်ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ဒီမှာအရေးပါပါ။ထိုင်းနိုင်ငံတွင်ကိုဗစ် -19 ရေပေါ်ကာလမှာအလုံးလက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရက်ပြန်လွှင့်ပေးခဲ့တာပါဒီထဲမှာမြောက်ပြည်နယ်စောက်နယ်ဇက်ကနေအများဆုံးနေရက်ပြန်ခဲ့ကြပါတယ်ဒီထဲကဂျွန်လနိုင်ငံရဲ့ကိကိုဗစ် -19 ဓာတ်ခွဲနမူနာယူရက်နဲ့စတေတီးသမျှအားလုံးရောဂါကိုမတွေ့ဘူးဆိုတဲ့အကြောင်းအင်ဂျင်နီယာမြောက်ပြည်ရဲ့အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်မာဝါဒလိုနိုင်ငံနေဒီဆိုရင်တော့ဆောင်ကနေ96ဖြစ်လာတယ်ပေါ့။ဒီအရတော့23ရက်နေရာနေကြော23ရက်5လနဲ့2ရက်6လပြီပေါ့။ဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။3ရက်နေရာကအပြည့်များလေးမှာပေါ့။ကျွန်တော်တို့ဒီဟို negative မှာဟိုဒီနေ့ညနေဒီအားလုံး negative လာတယ
်။ဒါပေမဲ့ဆိုင်းကျန်မြန်မာပြည်တဲကတူဟာပဲခူးတိုင်းမှာ covid positive ထွက်တာတူရှိတဲ့အကြောင်းကိုတော့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝင်ကြီးဌာနCOVID-19 ရောဂါစောင့်ကြပ်ကြီးစုမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလူဟာထိုင်းနယ်ဇက်ကပြန်လာဖြစ်ပေမဲ့သက်ဆိုင်ရာစီနယ်နဲ့တိုင်းဝန်တိုက်ရိုက်ကြွားကြပြီးမှစောင့်ကြည့်ရေးစင်တာမှာနေထိုင်နေတဲ့ရောဂါကိုတွေ့ရှိခဲ့တာဖြစ်ကြောင်းကိုလည်းပြောပြပါတယ်
။ဒီရောဂါဒီလိုမှကျွန်တော်တို့ကဖြစ်တာမဟုတ်ဘူး။ဒီပကိုးတိုင်းအောင်ရောက်တယ်။ပကိုးတိုင်းတော်နီးမောင်ဝင်နေတဲ့စီနယ်နဲ့တွေ့ရတယ်။ဒါပေမဲ့ဒါကသက်တမ်းသွားတာမှကျွန်တော်တို့ကတော့ negative ပဲ။ကျွန်တော်ကလည်းတော့ကျောင်းပြတ်တာမဟုတ်မှရှိကြတော့သက်သာပြီးတဲ့တိုင်းလည်းတိုက်ရိုက်တာဖြစ်တယ်
။ထိုင်းနိုင်ငံကကိုဗစ် -19 ကူးစက်ရောဂါတိုက်ဖြတ်ကြော်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေကြေညာပြီးညမထွက်ရအမိန့်နဲ့ခရိုင်ဖြတ်တော်ခီးသွားလာမှုတွေတတ်သက်ထားခြင်းမှာဗမာပြည်မြန်မာတရုံနဲ့ထိုင်းစုရုံညီတိုင်းပြီးနေရက်ပြင်ရတဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဘန်ကောက်အဝေးကြီးကားကြီးကနေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြည်ဆွဲပေးခဲ့ပါတယ်။အခုဇော်လ3ရက်နေ့ကနေစတင်ပြီးနေရက်ပြန်ဖို့စည်ရင်းသေးသွင်းသူလက်မှတ်ဝယ်သူအကြီးအကျယ်တစ်ဖြည်းဖြည်းနှဲပါလာတာကြောင့်မြန်မာတရုံကစီစဉ်တဲ့ကားတွေကိုတစ်ပတ်မှ2ရက်သာပြည်ဆွဲတော့မှဖြစ်တဲ့အကြောင်းကိုမြန်မာလူသမားတန်ရာစီရင်မှဒိန်းထုတ်ပြန်ထားပါတယ်။မကြာခင်မှာတော့ခရိုင်တစ်ခုနဲ့တစ်ခုဖြတ်တော်ခီးသွားလာခွင့်ပိတ်ဆို့ကတ်တိုက်ချက်တွေကိုလည်းထိုင်းဆိုရဘက်ကဖြည့်ဆော့ပေးရမယ်ဆိုတဲ့အကြောင်းတွေကိုလည်းထိုင်းဆိုရတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုလာပါတယ်။ကျွန်မမအေးမှထိုင်းနိုင်ငံရဲ့ဆက်ကနေသတင်းပေးပို့နေတာပါ။
ရခိုင်ပြည်နယ်မြေပုံမြို့နယ်ကြောက်ဖြူမြို့နယ်ဘက်မှာအုတ်ချုံရည်မှုနဲ့စစ်ထွက်အရသားတွေဖမ်းဆီးခံရပြီးချင်းမြို့နယ်ပလောင်ဝမြို့နယ်မှာလည်းအရသားတွေဖမ်းဆီးခံရတဲ့အကြောင်းတင်ဆက်ပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ချင်းမြို့နယ်ပလောင်ဝမြို့နယ်သရုံးအိမ်ကြီးရွာမှာနေမိကန်စစ်တပ်ကနေဒီမနက်မှာအရသားလူငယ်နှစ်ဦးကိုဖမ်းဆီးသွားတယ်လို့သရုံးအိမ်ဒေသခံအဖမ်းခံရသူမောင်ချွေဦးရဲ့ဆွေမျိုးသားချင်းတို့ကတီးပြူပြောပါတယ်။
မောင်ချွေဦးဟာဒီလက်ကူလေးကကလည်းချက်ကိုဒီစီရမလာတယ်အဲ့တော့ပြန်လာတော့မင်းကလက်အပိုင်းလက်တော်နဲ့ဒီမှာကတဲ့ပို့တယ်ကတဲ့ပို့ပြီးတော့ပို့နိုင်လောက်မှာဘုံမရောက်ခေါ်တယ်ဆိုတော့တဲ့ကုတ်တော့တက်တာပြန်လာပြီတယောက်တည်းမဟုတ်ဘူးဒီဒီပြန်ရကတယောက်ပါတယ်ပြန်ရောက်ဒီဒီပြန်ရတာကိုထိုင်နေနေနေနေပို့ဘုံမကတဲ့ကုတ်တော့ပြေးကြတော့လက်တည်းနဲ့လည်းဘာမှမဆိုဘူးအဲ့လိုတော့ပြန်ပို့ပြန်ပြန်လာဘူး
ပလောင်ဝမြို့နယ်သလက်ချောင်းနဲ့ဒူချောင်းဝဘက်ကိုပစ္စည်းတင်ဖို့ရကနဲ့အပြန်ဒီမတဲ့မှာဖမ်းဆီးခံရပြီးလုံမြောက်တာမရှိဘူးလို့ဆိုပါတယ်ပလောင်ဝမြို့နယ်ဘက်မှာလည်းအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တဲဆိုပြီးစစ်သားဘက်ကဖမ်းဆီးမှုတွေအစင်လို့ဖြစ်ပေါ်နေတာပါ ဒီခိုင်းပြည်နယ်မြေပုံမြို့ပေါ်မှာလည်းဒီမနေ့ကြက်ကွဲအုပ်ချုပ်ရေးမှူးသူထပ်မံဖမ်းဆီးခံရပြီးတခြားရက်ကျေးအုပ်ချုပ်ရေးမှူးတွေတိမ်းရှောင်လိုက်ရတဲ့အခြေအနေရှိတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။သူငယ်မင်းကြီးကည9နာရီခွဲလောက်မှာမြို့ပေါ်ရက်ကွဲရောက်ပိုင်းရက်ကွဲအုပ်ချုပ်ရေးမှူးဦးအောင်တန်းကိုလာခေါ်တယ်ဖမ်းတယ်ပေါ့ဗျာ။ဒီနေ့ဆရာတော်ကရုံးမှာသူ့ကိုဆွေးနွေးနေတယ်လို့သိရတယ်။အမှုဖွင့်မဖွင့်တော့ကျွန်တော်တို့မသိရသေးဘူးခင်ဗျာ။ကျားရိုက်ကအုပ်ချုပ်ရေးမှုတွေတရားအုပ်ချုပ်ရေးမှုတွေကတော့ဒီပေါ်မှာသူတို့လည်းစိုးရင်ကြောင်းကြနေတာပေါ့အချို့ရကွယ်အုပ်ချုပ်ရေးမှုတွေရှိရင်ခုမှမရရတဲ့အခြေအနေကြောင်းနေရှောင်းတင်းရတော့နေကြတာပေါ့
ပြီးခဲ့တဲ့မေလ31ရက်နေ့မှာလည်းရေပုံမြို့ရွာသိက္ကေရကွယ်အုပ်ချုပ်ရေးမှုဦးကျော်မြင့်နဲ့ရေပုံမြို့နဲ့ငူစုအုပ်ချုပ်ရေးမှုဦးမောင်စော်တို့ကိုမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအကြမ်းဖက်မှုဥပဒေပုံမှန်50/52နဲ့အမှုဖွဲ့ရေးယူထားပါတယ်ပလောင်ဝမြို့နယ်သရွန်အင်ကြီးဝသာနူးနဲ့ရေပုံမြို့ရက်ကွဲအုပ်ချုပ်ရေးမှုကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးဆစ်ဆေးနေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်ပြောရေးစုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာမသိရှိသေးကြောင်းပြောပါရယ်စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာနှစ်ဖက်သက်တွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအဖမ်းဆီးခံရမှုတွေကလည်းပုံများလာနေပါရယ်ကြောက်ဖြူမြို့နယ်စင်ချောင်းအစုဂုံးမောင်ကြီးကြေးဝါကရည်သားစစ်မှုထမ်းဟာဥမောင်ညိုနဲ့သူရဖခင်ဖြစ်သူကလည်းဇွန်လဆန်းမှာအမည်မသိအဖွဲ့ကနေဖမ်းဆီးသွားတယ်လို့ယူဆရပြီးကနေ့တန်ပျောက်ဆုံးနေတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်သူတို့တွေကနေပြီးရောဟိုဒီပင်နယ်ကစားမှာတခါတလေကျကျိုးပါတယ်ကျိုးကပင်နယ်ကမြို့ပါလာတာအဲ့ဒါစီးဖို့တွားကြတယ်သာပါမြောက်ကစကေးနဲ့တွားကြတယ်စကေးစီးတဲ့ကြံလိုက်တယ်ဆောင်းလာပဲကျင်းနေကပျောက်သွားတယ်ဗျဘယ်ခွေဖိုင်သွားမှလည်းမသိဘူးသူကတော့ဟိုကဘက်ဒီဘက်ထင်ရမြားတော့ပြောတာတွေသူရှိတယ်ဒါပေမဲ့ပျောက်သွားတာကတော့အကုန်လုံးအတူပြုလို့ရတယ်ရတကတကယ်ကြည့်နေသူကအနာယူထားတာအနာယူပြီးခိုးရမှနေတာသူက
ရခိုင်ပြည်နယ်တွင်အေအေရခိုင်နဲ့နှက်ကန်ဖွဲ့နဲ့ဆက်နေသူတွေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေသူတွေမကြာခဏအဖမ်းဆီးခံရတွေရှိနေပါတယ်အခုလိုဖမ်းဆီးတွေကိုမြန်မာစစ်တပ်ဘက်ကပြုသသလိုအေအေရခိုင်နဲ့နှက်ကန်ဖွဲ့ဘက်ကလည်းဒေသခံတွေကိုဖမ်းနာဆီးပါရှိနေပါတယ်2021နှစ်ကုန်ပိုင်းကနေ2020နှစ်စန်းထိရခိုင်ပြည်နယ်တွင်ဖမ်းဆီးခံရသူ900ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကနေစည်ရင်ပြုစုထားပါတယ်ဒီလိုဖြစ်စဉ်တွေဟာစစ်ပွဲကနေရင်းခံပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးတွေလို့လည်းရေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပြောဆိုပါတယ်
ဒါစီပွဲရဲ့အနေထိုင်မျိုးပေါ့နော်။စီပွဲတွေကျလာပြီးချင်းမဆိုင်တဲ့ကြားကတည်တူရည်စားနေဖြစ်တာပေါ့။စီပွဲတွေကျလာပြီးချင်းဥပဒေစိုးမှုအားနည်းသွားတယ်ပေါ့။ဒီခွင့်ရရှိဖို့မှုတွေအများကြီးဖြစ်လာတာပေါ့။ဒါကြောင့်ကျွန်တော်တို့ကဉာဏ်ရည်ကိုဆွေးနွေးကြပါလို့ကြိုးကြိုးနေပေမဲ့ဒီနေ့တည်းအဲဒီဇန်းကြောင့်ပေါ်မှာမရောက်တာပဲကြက်ထိုက်နေတဲ့နန်းပေါ်မှာပဲအကြောင်းသွားကြတာပေါ့ဗျာ။
မြန်မာစစ်တပ်ဘက်ကရောအေအေဖွဲ့ပါဝင်တဲ့မြောက်ပိုင်းညောင်မဟာမိတ်သုံးဖွဲ့ကပါတဖက်သက်ဖြစ်ခတ်ရဆဲကြောင်းအချင်းချင်းထုတ်ပြန်ပေမဲ့တိုက်ပွဲတော့ဖြစ်ပွားနေစေဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အေဖွဲ့တည်ရှိမှုကိုတပ်မတော်ဘက်ကလက်မခံသလိုရခိုင်ပြည်နယ်တွင်ခြေချရေးကိုရည်မှန်းထားတဲ့အေအေဖွဲ့တို့ကြားမတူညီတဲ့အမြင်သဘောထားတွေကြောင့်ငင်းချမ်းရေးအတွက်အလှမ်းဝေးနေအောင်မယ်လို့လည်းစစ်ရေးကိစ္စသူတွေကသုံးသပ်မှုတွေရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းကနေသတင်းပေးပို့ထားပါတယ်။
လူတယောက်ရဲ့စွန့်ပြစ်မိုက်ဟာတခြားတယောက်အတွက်တော့အဖို့ဒဏ်ပစ္စည်းဖြစ်နိုင်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်အတွင်းမှာအမိုက်ကနေရွှေဖြစ်စေမဲ့အရာတွေအများပြားရှိတယ်လို့ဘုခါရှိသဘာဝမျိုးစားထုတ်လုပ်ရေးကကိုအင်တာအောင်ဆိုးကသိပါတယ်။သူကစားတောက်ကုန်စွန့်ပြစ်ပစ္စည်းတွေကနေသဘာဝမျိုးစားထုံကြီးကိုနိုင်ငံခြားပရာဟိတအဖွဲ့တစ်ဖွဲ့မှနှစ်နှစ်ကြာလေ့လာခဲ့တဲ့သူပါ။ရန်ကုန်စင်ကြေဘုံရက်ွက်တစ်ခုကမြေကွက်လက်တစ်ခုမှာပဲသူကသဘာဝမျိုးစားစပြီးတော့ထုတ်ပါတယ်။တခြားပရာဟိတအဖွဲ့တွေကပလတ်စတစ်မိုက်တွေကိုပြန်သုံးလို့ရအောင်လုပ်နေကြပါပဲ။စားတောက်ကုန်စွန့်ပြစ်ပစ္စည်းတွေကိုပြန်သုံးအောင်လုပ်သူကတော့သူကပထမဆုံးဖြစ်လိမ့်မယ်လို့ကိုအောင်စိုးကပြောပါတယ်
။အမိုက်ရီဆိုက်ကယ်လို့ပြောလိုက်ပြီဆိုလို့ရှိရင်လူတွေကပလတ်စတစ်တို့တတုတန်စာတွေဖြန့်နှံ့မှန်တွေပဲပြင်းနေကြတယ်။ခုလိုမျိုးသဘောထွက်စွန့်ပြစ်ပစ္စည်း organic waste တွေကိုကြတော့မတိကြတာများတယ်။ဒါပေမဲ့ဒီစွန့်ပြစ်ပစ္စည်းတွေကဒီသဘောထွက်စွန့်ပြစ်ပစ္စည်းတွေကလည်းပလတ်စတစ်နီးပါးသဘောပေါ်ညို့ထိခိုက်စေတာပဲ။Global warming နဲ့ climate change တို့မှာဒါတွေကအဓိက contribution factor အနေနဲ့ပါဝင်နေတယ်
။ကိုအောင်စိုးရဲ့ဇနီးမအေးအေးတန်းကိုတိုင်ကလည်းအစပိုင်းမှာအခုလိုစွပြက်မိုက်တွေကိုပြန်သုံးလို့ရအောင်လုပ်တဲ့ကိစ္စကိုသေချာနားမလည်ခဲ့ဘူးလို့ပြောပြပါတယ
်။အမိုင်းနဲ့လုံးဝမယ်ဆိုတော့အောက်ရှိလူတန်းစားတွေပညာမတက်တဲ့အနေဆိုအောက်ရှိလူတန်းစားလုပ်တဲ့အလုပ်လိုပဲကိုထင်သေးတယ်။တကယ်ကိုဒီထက်ကိုဝင်ပြီးလုပ်လိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေနဲ့ရောကိုလုံးနေတဲ့လုပ်ဟာတဘာဝတော့ပတ်ဝန်းကျင်တော့ကောင်းတယ်ဆိုတော့ကိုလုံးနေတဲ့လုပ်ကိုကိုကွန်ဖီမင့်တယ်အခုကိုရောက်ကြလုံးနေတဲ့အလုပ်ပါလေကိုတဖာတလန်းကနေဝိုင်ဝမ်းပြီးကုမြင်ပြီးတော့ပိုးပြီးဖြီးရောက်တာပေါ့
ကိုအောင်စိုးကနိုင်ငံခြားပရာဟိတအဖွဲ့တစ်ခုနဲ့တွဲပြီးတော့အလုပ်လုပ်နေတာပါတလကိုအမေရိကန်ဒေါ်လာ3000လောက်နဲ့လေပတ်နေပြီးဝင်ငွေကတော့ဒေါ်လာ900ရပါတယ် တခြားဟိုတယ်ကြီးတွေပုဂ္ဂလိကအကြောင်းတွေကလည်းသူ့ရဲ့သဘာဝမျိုးစားကိုစပြီးဝယ်နေကြပြီဖြစ်လို့နောက်ဆိုစီးပွားရေးပိုကျပြန့်လာလိမ့်မယ်လို့သူကယုံကြည်ပါတယ်
။ဒါကဒီမှာမြင်နေရတဲ့ဟာကအလုံးပေါင်းအနည်းဆုံး15တန်ရှိပါတယ်။ကျွန်တော်တို့ရဲ့ capacity ကအခုဒီမှာတနေ့ကိုတန်ကျွန်တော်တို့လုပ်နေတယ်။အဲ့တော့အခုဒီနှုန်းတိုင်းဆိုရင်ကျွန်တော်တို့တလောက်အနည်းဆုံးတန်20လောက်နိုင်တယ်ဘုကရှိမြန်မာကိုစတင်ခဲ့တဲ့ဒီနှစ်နှစ်အတွင်းမှာကျွန်တော်တို့ကွန်ပို့စ်ပြောင်းခဲ့တဲ့သဘာဝအမှိုက်တွေပေါ့ဒီ organic waste တွေအားဆိုရင်တန်400 500လောက်ဖြစ်နေပါပြီလို့
ရန်ကုန်မြို့မှာနေ့စဉ်စွတ်ပစ်ပစ္စည်းတန်ချိန် 2300 ကနေ 2500 အထိရှိနေပြီးအများစုဟာအိမ်တွေနဲ့စားသောက်ဆိုင်တွေကဖြစ်တဲ့အကြောင်းရန်ကုန်မြို့တော်စီပင်သားရရေးကော်မတီကထုတ်ပြန်ထားပါတယ်ဒါပေမဲ့အဲ့ဒီရဲ့ထက်ဝက်ကျော်တန်ချိန် 1500 လောက်ကိုပဲအမှိုက်ပုံကြီးတွေမှာစွန့်ပစ်နိုင်ပြီးသိမကြခင်နှစ်တွေအတွင်းမှာပဲအဲ့ဒီအမှိုက်ပုံကြီးတွေပြည့်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ
်ကျွန်တော်မြန်မာနိုင်ငံကဒီသဘာဝထွက်စွန့်ပစ်ပစ္စည်းတွေနဲ့ပတ်သက်အမှိုက်အနေနဲ့ပဲတခြားလုံးမြင်လာတာဆိုတော့ဒါဟာတွေက natural resources သဘောတည်ရစာတခုဖြစ်ပါတယ်ဆိုတဲ့ idea ကိုမိတ်ဆက်ရတဲ့အခါကျတော့လက်ခံမှုခက်ခဲတယ်သို့ပေမဲ့လည်းကျွန်တော်တခြားဘက်မှာလည်း bright future ကိုလည်းမြင်နေရတယ်ဘာလို့ဆိုတော့လူတွေလည်း awareness ရလာတယ်အခုဆိုရင်ဟိုတယ်တွေကျောင်းတွေအဖွဲ့အစည်းတော်တော်များများလဲကျွန်တော်တို့ ਨੇ ဆက်သွယ်ပြီးတော့သူတို့တွေလောက်တောင်လုံနေကြပြီတချို့ဆိုရင်အဲဒါကြောင့်မလို့ကျွန်တော်တို့ခက်ခဲပြီမဲ့လဲခုလိုစခဲ့တဲ့ဒီလောက်ဟာအောင်မြင်မယ်ဆိုတော့ကျွန်တော်လုံးဝယုံကြည်ပါတယ
်အကောင်းဆုံးနိလန်ကိုရဖို့စမ်းသပ်မှုတွေအမှားယွင်းတွေတွေးခဲ့ရပြီမဲ့နှစ်နှစ်အတွင်းမှာသဘာဝမျိုးစားတန်ချိန်900ထုတ်နိုင်ခဲ့ပြီလို့ကိုအောင်စိုးကပြောပါတယ်အခုဆိုရင်သူကစည်းရက်ကစွန့်ပစ်ဟင်းသီးဟင်းရွက်တွေတစ်နေ့ကိုတဒံပတ်ဝန်းကျင်လိုက်သိမ့်နေပြီးရှက်ရှောက်နှစ်တန်ကနေသုံးတန်လောက်ထိသိမ့်ယူနိုင်ဖို့မှန်ထားပါတယ်အခက်ခဲတွေနဲ့စခဲ့ကြုံခဲ့ရပေမဲ့လည်းနောက်ပိုင်းမှာအောင်မြင်လာလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းကိုအောင်စိုးကပြောပါတယ်ရှင်ကျွန်မခွာညိုပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joyous လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်မူဝါဒလိလာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခမ်းအနားပါဝင်တာကိုကဘာမှအတိမတ်ပြုနေတာကြပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့ရဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီပြင်ဆက်ထားပါတယ်ခင်ဗျာ
။ COVID ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှာဖော်ပြကြပါတယ်။အစိုးရဌာနနဲ့အရတားအဖွဲ့အစည်းတွေကလည်းကြီးညာရက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါတယ်။ဒီအထက်မှာမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ COVID အထူးသုံးသပ်ချက်၃ခုဟာကြေညာပါတယ်။ COVID ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပီလမှာတစ်ချိန်၊မေလမှာနှစ်ချိန်အခမဲ့ထုတ်ဝေတာမှုတော်ဝင်ရှိသူတွေလေ့လာသင့်ပါတယ်နိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါလေမူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကဘာမှအတိအမှတ်ပြုထားတာကြာပါပြီအမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စာရင်းအရကဘာမှမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါလေအမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါလေ
။အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက32ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15၊ကမ္ဘောဒီးယားမှာ14၊ဗီယက်နမ်မှာ17လာအိုမှာ၄ခုရှိကြောင်းဖော်ပြထားပါတယ်။ ဒီစင်းထဲမှာမြန်မာမပါဝင်ပါဘူးဒါပေမဲ့အာရှဖောင်ဒေးရှင်းက2016မှာထုတ်ပြန်တဲ့ Policy Institute စီးရင်ထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအချင်းကိုလည်းဖော်ပြပါတယ်ဒီအတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးရေးပညာရေးတိုင်းသားရေးစတဲ့ရေးရရသားအသင်းအဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်ယထာဘူဒ်ကြစွာကြည့်ရှုစင်ကျင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ပဲမိမိဖာသာလွတ်လပ်စွာတည်တကြရက်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါသေး။ဒါပေမဲ့အာဏာရှင်တလိရှင်တန်တဲ့နိုင်ငံတွေမှာတော့အာဏာပိုင်အဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလိလာရေးအဖွဲ့တွေရှိလာပါသေး။ဒီအဖွဲ့အစည်းတွေဟာနှင်းသောဖလှယ်ပွဲကျင်းပတဲ့စာအုပ်စာကအစဉ်ခါစားနဲ့စာဆောင်ထုတ်ဝေပါသေး။ဘာသာရဆိုင်ရာလိလာစမ်းစစ်ရေးအဖွဲ့တွေလည်းရှိပါသေး။အရတားအသင်းအဖွဲ့ Civil Society ရဲ့မူဝါဒလိလာရေးအဖွဲ့ဟာကွာခြားပါသေး။လိလာစမ်းစစ်ရေးအဖွဲ့ဟာသူတေစီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စီယုံနှုတ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူး
။အခုလို COVID-19 ရောဂါကပ်နဲ့ရင်ဆိုင်နေရလို့တိုင်းပြည်လုံးအကြက်အတဲဖြစ်နေခြင်းမှာမူဝါဒလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေပါလေ။ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်။ပြည်သူနာတစ်ခုကိုဗေပောင်းဆောင်ကကြည့်ပြီးအ мян ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လိုရိုးလို့ဆင်လုပ်ငန်းဖြစ်ပါတယ်။သတင်းဖြန့်ချီဖို့မဟုတ်ပဲ COVID-19 ကြောင့်ဖြစ်ပေါ်လာမဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလိုရင်းတူရှင်းပြောပြနိုင်ပါတယ်။ဒီလိုယူအဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလှုပ်လေလှုပ်ထမရှိတာတွေ့ရပါတယ
်ပင်ဆယ်ဗေးနီးယားတက္ကသိုလ်ထုတ်2019တင့်တိုင်အညွှန်းမှာအရှေ့အာရှကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးတင့်တန့်ရှစ်ခုပါဝင်ပါတယ်မြန်မာကတော့ The Ground Institute of Political Study ကအဆင့် 94 Institute of Strategy and Policy ISB ကအဆင့်103ရရှိပါတယ်။ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104, မလေးရှားက Asia Europe Institute ကအဆင့် 109 အပြီးပြီးရရှိကြပါတယ်။ဝန်နေဝင်းနဲ့ဗိုလ်သားရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာအကြမ်းကြမ်းလက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးစိုးတဲ့26နှစ်နဲ့ဦးသိန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကြံဉာဏ်ကိုလက်ခံဖို့ညှင်းဆန်ခဲ့ပါသည်။ဦးသိန်းစင်အစိုးရကတော့အာဏာရယူပြီးမကြမီပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းရုံသာမကပဲနိုင်ငံခြားအကြံဉာဏ်ကိုပါကျိုးဆိုတာတွေ့ရပါသည်။လက်ရှိအစိုးရဟာဘူဝါဒလေးလာရေးအဖွဲ့ရဲ့အကြံဉာဏ်ကိုဘယ်လောက်လက်ခံနိုင်တယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါလိမ့်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ဓာတ်ခံရလွယ်သူတွေအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကရောဂါကြီးဆိုက်ချင်းစိတ်ဖိစီးမှုဓာတ်ကိုအမျိုးသမီးကလေးနဲ့သက်ကြီးတွေမှာပိုခံရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလို့ထိလွယ်ခိုက်လွယ်အားနည်းသူတွေပေါ့ဒီစိတ်ဓာတ်တွေဘလို့ရက်ခတ်လာပြီးကာကွယ်ပေးနိုင်ဖို့ဘာတွေသိတဲ့လှုပ်ဆောင်သင့်ပါလဲ။ဒီအကြောင်းစိတ်တက်ကြွတဲ့စိတ်ချမ်းသာပညာဌာနပမောခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမြင့်ကမေးမြန်းထားပါတယ်။ Okay စိတ်ချမ်းသာရေးချစ်မှုဆရာဝန်ကြီးပမောခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကာယောဂါကြီးနဲ့စိတ်ကြေနာအကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးပြည်သူတွေအတွက်ရေးပူရတဲ့ဒီ quarantine လို့ခေါ်တဲ့သွာလာကန့်သတ်ခံရသူတွေအတွက်အသေးစိတ်တွေကိုပြောခဲ့ကြတာပေါ့ဆရာနော်ဒီတစ်ပတ်တော့ဆရာကြီးထိလွယ်ခိုက်လွယ်တဲ့အမျိုးသမီးကလေးနဲ့သက်ကြီးတွေအတွက်အသေးစိတ်ချက်တွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့အမျိုးသမီးတွေအတွက်ဒီအိမ်ထဲမှာစိတ်ဖိစီးမှုများလာတဲ့အခါမှာအိမ်တွင်းပဋိပက္ခနဲ့အကြံဖတ်မှုတွေများလာနိုင်တဲ့အနေအထားအတွက်ဘယ်လိုအကြံပေးချင်လဲဆရာကြ
ီးကျန်ပမှုများလာမှများလာတော့ပြောမလဲဘောနော်အဲဆိုတော့သူတစ်ခုချက်နိုင်တာကတော့တချို့မိသားစုမှာမတည့်တာရှိမယ်လေအခုအချိန်ကျတော့အပြင်ကတော့ပိုပြည့်နေတယ်တော့မတည့်တာပိုဖြစ်အကျန်ဖက်မှုအပေါ်များလာနေတယ်ပေါ့ နောက်တစ်ခုကတော့ဒီချိန်ကျတော့မသွားရမလာရမကြည့်ရနဲ့စိုးစောဆိုစိတ်ဖြစ်မှုတွေများလာနေတာပေါ့နော်စိတ်ဖြစ်မှုများလာနေတဲ့အခါစိတ်တက်ကြလာတယ်ဖြစ်လာတယ်အဲစိတ်တက်ကြလာတယ်ဆိုရင်လည်းဆိုရင်ကိုယ့်ရဲ့စိတ်ကမကြည်လင်ဘူးဆိုတော့လို့ဒီကပြစ်ခတ်မှုတွေနဲ့ထောက်ခံရဖြစ်ပါတယ်ဒါကတော့လူတိုင်းမှာသဘာဝပဲပေါ့နော်အဲအဲ့လိုမျိုးဆိုရင်တော့ဒီစိတ်ပနာနည်းနည်းလေးတော့စိတ်မကြည်တဲ့အချိန်မှာထောက်ခံပို့ထွက်ပြီးတော့ဆိုတော့သက်သနာဖြစ်တယ်အဲ့ပိတ်ဝင်ချက်ဆက်မှုတွေဖြစ်လာနေတယ်ပေါ့အဲ့ကျက်ဆက်မှုတွေအောင်တော့သက်သနာတစ်ခုရှိလို့ဆိုရင်အဲ့ကျက်သနာကိုဖြည့်ရှင်းနိုင်အောင်ကြိုးစားဖြစ်တာပေါ့ပြန်လို့ရအပြန်လန်းနားလည်မယ်ပြောရတော့တာပေါ့ဒီကတော့လိုက်လို့ရမှာပေါ့အဲ့ဒီလူကြီးပြောရတယ်ပြန်လို့ရအပြန်လန်းနားလည်မယ်အဲ့ကျက်သနာကိုအေးအေးထိုင်တော့ဖြည့်ရှင်းမယ်ဆွေးနွေးမယ်ဒါဆိုရင်တော့နေရာတွေမဲသွားနိုင်မှာပေါ့နော်အခြေအေးဆိုပါဆိုဒီချုပ်ကြတော့လေဖြည့်ရှင်းရတော့ဖြစ်တာရှိရင်တော့လေအကျက်ဆက်မှုအစုစုပြည့်ကြလေတဲ့မိမတွေကိုအချမ်းပြတာရှိမှာပေါ့နော်အဲအဲ့ဒါဆိုရင်တော့ခုဆိုဖုန်းတွေလည်းလူမှုဝန်ထမ်းဌာနကကြေညာထားရှိတယ်အဲ့ဒီကိုဖုန်းလမ်းဆက်ပြီးအခုကြီးတောင်းလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီထိလွယ်ခိုက်လွယ်တဲ့ဒီကလေးတွေနဲ့တက်ကြီးတွေတော့ကောဆရာကြီ
းကလေးတွေမြဲသားတော့ခါကြီးတော့အဲ့ငယ်တယ်လို့ဒါနားမလည်ပါဘူးဆိုတော့ဒီလိုအခြေအနေကာလမှာသိသိမှုမရှိဘူးလို့လူကြီးတွေကထင်တတ်တယ်ပေါ့နော်အဲ့လိုချေလို့တဲ့ကလေးတွေရဲ့ခံစားချက်ကိုဘယ်မဆိုင်လိုက်တာဖြစ်တတ်တယ်အဲ့ဒါဆိုကလေးတွေကစိတ်ဖြည့်စီမှုပုံများပြီးတော့ဒီစိတ်ဖြည့်စီမှုကိုဒီလိုဖြည့်စီတဲ့အချိန်မှာပြည်လည်အောင်မလုပ်ပြီးလို့ချင်းကလေးတွေတော့ပုံရွေးကြည့်တာပေါ့နော်ဒီစိတ်ဖြည့်စီမှုစိတ်ထိုင်ရာကအကြာကြီးတွားပြီးတော့နောက်ကြည့်တဲ့အထက်ကူကတွားပြီးထိခိုက်နေတာပေါ့နော်ဥပမာဆိုရင်စိတ်ဖို့မြန်မာတစ်ခုတွေ့ရတယ်ဒီကလေးကဘိုးနေတဲ့ဒီပုံပစ်ကြီးကပြတော့ပြီးမှလည်းဘိုးကြီးကိုသူဆဲတယ်ကလေးငယ်ငယ်ပေါ့နော်အဲ့တော့သူ့အဖေကရှင်းပြလာမှာဟုတ်တယ်ဒါကလေးကဘယ်လိုလုပ်နေလဲဒီကလေးကိုကြည့်ပြီးတော့ဘယ်လိုချက်ဆက်ဆံကြတာတွေ့တယ်အဲ့ဒါကအကုန်မတိတ်ဘူးအထာသူ့အဖေကိုချစ်တင်တာမဟုတ်ဘူးသူကနားမလည်ဘူးပေါ့နော်ဒီကလေးပဲဒီလိုလေဒါအကြီးကြီးအကြီးပဲသူမခံစားရဘူးအဲ့လိုသူချက်တယ်အမှန်ကတော့အဲ့လိုမဟုတ်ဘူးကလေးကဘယ်လိုအချိန်ကြီးမှာသူ့ရဲ့ခံစားချက်တွေအပြည့်အစုံတွေကလူကြီးတွေပေါ်နေလို့သူကပြေးတာပေါ့ဒီချိန်မှာသူ့အဖေသူ့အမေပေါင်းကျဲလူတွေကစိတ်ဖြည့်ကြည့်တယ်ဆိုရင်ကလေးကလည်းစိတ်ဖြည့်ကြည့်အောင်တွေ့ရတယ်သူ့အဖေအမေပေါင်းကျဲတဲ့မျက်နှာမကမရာဖြစ်မယ်ပြမမတော်တာဖြစ်မယ်တယောက်တယောက်အပြစ်ပြောကြရရှိမယ်ဒါဆိုရင်တော့ဒီကလေးကလည်းအဲ့ဒီဟာရိုက်ချက်မှုခံရပြီးတော့သူ့ရဲ့စိတ်ဖြည့်ကြည့်တာခံစားအောင်ပေါ့နော်ဒါမှမဟုတ်ဒီကလေးနဲ့မခွန်ပြတ်တတ်တော့လူကြီးတွေကမသိကြဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီကလေးတွေစိတ်ဖြည့်ကြည့်မှုရောက်အောင်လို့လူကြီးတွေနဲ့ဘာတွေသိထားတယ်လုပ်ပေးတယ်လဲ
ကလေးတွေစိတ်ဖြည့်ကြည့်ခေါ်ပြတာလူကြီးနဲ့မတူဘူးပေါ့နော်ဒါကလေးကတော့ခန္ဓာကိုယ်ရောအလက္ခဏာပြတတ်တယ်မိုက်ခရနာနာရီဝင်နေသွားရီအဲ့ဒီခြေကြတာများပဲခါလေးအပြင်လူကြီးကိုတွေ့ကပ်နေတာရှိမယ်ခါလေးကအသက်ကပြရဲမှာစီးသွားတဲ့အရွယ်မို့ဒါပဲစီးရီပြန်သွားနေတာရှိမယ်နည်းနည်းတော့ခါလေးကြည်လာမယ်အာယုစိတ်ဓာတ်မှုလဲလာမယ်အဲ့လိုမျိုးကလေးရဲ့အပူရာလေးတွေနည်းနည်းအများပြောင်းလာတာမျိုးရှိတတ်တယ်ပေါ့နော်အဲ့တော့အဓိကကတော့လူကြီးတွေပါလို့အောင်ဆိုကလေးတွေပါဒီလိုရှိတတ်တယ်ဆိုနားလည်ရမယ်ကလေးတွေဆိုတော့ပြောရဲခုကံလာရဲ့အကြောင်းကိုသူတို့နားလည်နိုင်တဲ့စကားလုံးနဲ့ရှင်းပြပြရမယ်။ဒီကတော့ကလေးတွေအချိန်ပေးပြီးစကားပြောဖို့ပေါ့နော်။ကလေးတွေစကားပြောတာကိုနားထောင်ပြရမယ်ပေါ့။အဲ့ဒါဆိုလို့ကတော့ခါလီကတော့ကလေးတွေကသူ့ကိုပြောတတ်လေ။သူ့ကိုပုံကြီးဆွဲခိုင်းတာ၊ကစားခိုင်းတာအဲ့လိုရနေပြီးတော့မဖြစ်နေတဲ့ဒုက္ခသားနဲ့သူသိတာနိုင်တယ်ပေါ့နော်။နောက်ပြီးတော့ကလေးတွေကအားရှိဖြစ်နေတဲ့ဒုက္ခတွေကိုပြောရမှာလေသူတို့ယုံကြည်ရတယ်သူတို့ချစ်ချင်တယ်သူတို့လုံးလုံးလေးလုံးခံစားနေရတယ်ပေါ့ဦးကျင်မှာပြောလိုက်သူတို့ရဲ့စိတ်ကြည်ကြည်ကိုကြော့အဲ့တော့ကလေးတွေပြောလာအောင်အခြေပေးမယ်ကလေးနဲ့လှုပ်ရှားမှုတွေလုပ်မယ်ကထားတာဖြစ်ပြီးအဲ့ဒါမျိုးဆိုရင်တော့ဒီကလေးတွေရဲ့စိတ်ဖြည့်ခြင်းကိုချော့ချမယ်ပေါ့
ဟုတ်ကဲ့ဆရာနောက်သက်ကြီးတွေတော့ဆရာကြီး
သက်ကြီးတွေကတော့အဓိကတော့ပုံပြီးတော့လုံးလေးဖြစ်လာတက်ကြလာပါတော့သူနဲ့တခါပြောပုံကဟိုအသက်ကြီးလာလို့ဆိုရင်လူငယ်နဲ့ကြည့်လိုက်လို့ဆိုရင်အကွေးအခေါ်အယူအဆအမြင်ကခါလီကမတူတော့လူငယ်လေးနဲ့တခါပြောတာအချိန်မကြိုက်ဘူးခေါ်ပါတော့အဲ့လိုဖြစ်လာတော့လူငယ်တွေကလည်းသူ့စကားပဲပြောချင်အဲ့လိုဖြစ်ရင်ဖြစ်တယ်အဲ့လိုလူလာတော့သူတို့တယောက်တည်းအဖြစ်ကျန်လာတာဖြစ်လာတယ်အဲ့ဒါဆိုရင်တော့သူတို့မှာသူ့ပြည်စီမှုပုံဖြစ်နိုင်တယ်ပေါ့နော်အဲ့တော့အသက်ကြီးတဲ့လူတွေအဓိကလိုတာအဖော်လိုတာပေါ့နော်သူတို့ရဲ့အကျိုးကဘာတိုင်းပြောဖို့သူတို့ရဲ့ပြောတဲ့ဟာကိုနားထောင်ပြီးဖို့အဲ့လိုလူတွေဒါမှမဟုတ်ဒီစိတ်ကြီးတဲ့လူတွေစိတ်ဖြည့်စီမှုတွေပြောတယ်ဒါကြိမ်းစိတ်ကြီးတဲ့လူတွေကလည်းခုလိုကာလမှာစိတ်ဖြည့်စီလိုက်စိတ်တူလာတာမျိုးအကြောင်းသတိကနပြောလာတာမျိုးခံစားပဲနောက်တစ်ခုကတော့အသက်ကြီးလာတဲ့အခါကျရင်ဖြစ်ဖြစ်မျက်ရည်လေးလေးနေသွားတာပေါ့နော်မျက်ရည်ချွေနေတဲ့အသက်ကြီးတဲ့လူတွေရှိတယ်အဲ့လိုလူတွေအားလုံးကျောင်းမူရအောင်ပေါ့နော်အခုဒီကာလနဲ့ပတ်သက်ပြီးကျန်းမာရေးပညာပေးတာဖြစ်စေသူတို့နဲ့ဆက်ဆံတဲ့အခါဖြစ်စေဟိုပြောတဲ့စကားကြီးသူတို့ပေးတဲ့သတင်းအချက်အလက်တွေက ချင်းချင်းလေးလေးဖြစ်နေတာပေါ့သူကကလေးတွေလိုပဲပေါ့ဟိုဘယ်လုံးကြီးကြီးကျယ်တော့ကြောက်နေတာမလဲအသက်ကြီးတဲ့လူတွေတချို့မှတ်ရနေချွေးနေလာတဲ့လူမှဆိုရင်တော့ချို့ချို့သူတွေပြောရင်ဒါမလဲတော့အဲ့တော့သူတို့ရှင်းရှင်းလေးလေးသတင်းပေးရမယ်ဒီခါလေးကရုပ်ပုံတွေပိုင်းကပြောပြရမယ်အဲ့ဒါမျိုးဆိုရင်တော့သူတို့ပုံနာလေးမယ်သူတို့ follow ပေးမယ်ဆိုရင်သူတို့ရဲ့စိတ်ဖြစ်ကြည့်မှုတွေကသက်သာတယ်ပေါ့တော့နောက်တစ်ခုကအသက်ကြီးတဲ့လူတွေမှာတော့တော့အတွင်းမှာမျိုးရှိနေတတ်တာပေါ့နော်အဲ့တော့သူတို့တွေအတွက်ဆေးတွေပါရီဟောင်းတော့ဖြည့်စင်ထားပြရမယ်နောက်သူတို့တွေအချိန်ကြီးဆက်သွယ်နိုင်အောင်ဖန်တီးထားပြရမယ်သူတို့အကူအညီတောင်းရင်အချိန်ကြီးပြီးနိုင်အောင်နောက်ကျန်တာကတော့တက်ကြီးတဲ့လူတွေလည်းစိတ်ဖြည့်စင်မှုချော့ချဖို့ကပထမဆုံးပဲပြောခဲ့သလိုပဲစမိုင်းလေးချင်းတိုင်းလောက်တာတို့အယူဝါတို့ပိတာတို့အစားအသောက်ကိုစမိုင်းလေးချင်းတို့စားတော့ဒါတော့ခန္ဓာကိုယ်ကျန်းမာမှာသိကျန်းမာပေါ့ဒီလိုဆိုရင်ကျန်းတဲ့အတ္တိကြီးလောက်တာတရားထိုင်တာကိုယုံကြည်အောင်ခါရေးလေးကိုလောက်တာအဲ့ဒါမျိုးဆိုရင်တော့စိတ်ဖြည့်စင်မှုကျော်နေတယ်ပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့ကြားပြောင်စုလမ်းမကြီးပေါ်မှာမြမစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်မှာမြမအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပြီးအရက်သားတွေထိခိုက်မှုရှိခဲ့တယ်ဆိုတာနဲ့ရသိမ့်တောင်မြို့နယ်ကမြို့မြစ်ကြောင်းတခြားကဒေးရွာတချို့ဟာလက်နက်ကြီးနဲ့တိုက်ခတ်ခံခဲ့ရလို့ထိခိုက်ဒဏ်ရာရရှိခဲ့ကြသလိုစစ်ဘေးတိမ်းရှောင်နေကြရတဲ့အကြောင်းတွေကိုကြားသားရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်ကလေးလအပြစ်ရက်တယ်လို့ထုတ်ပြန်ကြေညာပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းလမ်းမှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့တပ်မတော်တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်မေလ29ရက်နေ့ကရှမ်းပြည်မြောက်ပိုင်းကုတ်ခိုင်နဲ့မူဆဲမြို့ကြားပြည်တော်စုလမ်းမပေါ်ရှုခင်းတာနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတပ်မတော်ဘက်က30ကြော်တေဆုံးပြီးအဲ့ဒီထဲမှာအရာရှိတဦးပါဝင်ပြီးတော့တပ်မတော်စစ်ကားတစ်စီးလဲမိရှုဖြတ်စီခံရပါတယ်အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းမူဆယ်ကုတ်ခိုင်မြို့နယ်အတွင်းမှာနေ့စဉ်ရက်ဆက်ဆိုးတလို့တိုက်ပွဲများဖြစ်ပွားလာနေပြီးကုတ်ခိုင်တိန်နီမူဆယ်နမ်ခမ်းမြို့ဘက်မှာလုံခြုံမှုတင်းကျပ်လာနေပါတယ်
ရှိခိုင်းပြည်နယ်ပုံတို့ကျွန်းမြို့ဝင်ကင်းချောင်းတရားနီးမှာမြန်မာဆိုရစိတ်ချောင်းတို့ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်အဲ့ဒီမိုင်းပွားကွဲမှုဟာစွန်လ၂ရက်နေ့နနက်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးပွားကွဲမှုကြောင့်အနီးအနားကဖြတ်သွားတဲ့နာတောင်းကြကျေးရွာသာဥဆုံမင်းဥဆုတို့သူတည်ဆုံပြီးဆိုင်ငယ်ကယ်ရီဆွဲသူဘုံတို့ကျွန်းမြို့ခံဥဝင်းနိုင်စိုးလဲတန်ရာရရှိခဲ့တယ်လို့ဘုံတို့ကျွန်းမြို့ခံတွေကပြောပါတယ်ဒီမိုင်းခွဲတဲ့ဟာအေဖွဲ့ရဲ့လက်ချက်ဖြစ်ပြီးတပ်ဖွဲ့ဝင်တချို့လည်းတန်ရာရရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်အေးဘက်ကတော့ဒီဖြစ်စဉ်ကိုမသိရှိဘူးလို့ဆိုပါရယ်မိုင်းပောက်ွဲမှုကြောင့်ဘုံညွန်စစ်တွေကလမ်းမှာသွာလာနေတဲ့ကားနဲ့ဆိုင်ကယ်တွေပါဝင်လူတွေကစစ်တပ်ကရပ်တန့်စစ်ဆေးနေတဲ့အတွက်အနီးအနားစည်းဆိုင်တွေလည်းပိတ်သိမ်းခဲ့ရပါတယ
်ချင်းပြည်နယ်ပလဝမြို့အတွက်ဇွန်လပထမပတ်အတွင်းရိတ်ခါဆန်တွေမရောက်ရင်တော့စစ်ဘေးရှောင်တွေအပါအဝင်ပလဝမြို့နဲ့အနီးတဝိုက်ကြီးရွာကဒေသခံပြည်သူတွေဆန်ပြက်လက်သွားဖွယ်ရှိတယ်လို့ချင်းဒုက္ခသည်ကူညီရေးကော်မတီအတွင်းရေးမှူးဦးကျော်အောင်ကပြောပါရယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲကြောင့်ပလဝမြို့နဲ့ရခိုင်ပြည်နယ်ကြောက်တော်ချင်းပြည်နယ်မတူပီစမီးဖက်နယ်ဆက်တွယ်တဲ့ရေလန်းကုန်းလမ်းများပြတ်တောက်သွားပြီးပလဝမြို့ထဲကိုပါကုန်ပစ္စည်းမှမဝင်ရောက်နိုင်တော့တာအတန်ကြာပြီဖြစ်ပါရယ်ပလဝမြို့အတွက်ချင်းပြည်နယ်အစိုးရအလူရှင်တွေအရက်ဖက်အဖွဲ့အစည်းတွေထောက်ပံ့ထားတဲ့ဆန်အိတ်ထောင်နဲ့ချီစမီးမြို့မှာရှိနေပေမဲ့သမီးနဲ့ပလဝအကြမ်းမှာနည်းနည်းလုံခြုံမှုမရှိတာကြောင့်တယ်ယူပို့ဆောင်လို့မရတဲ့အခြေအနေရှိနေပါတယ်ပလဝမြို့နဲ့သမီးမြို့မှာစစ်ရှောင်ဦးရေ 9,000 ကျော်ရှိနေပါတယ်
လာမယ့်2020တူတူရွေးကောက်ပွဲကိုနိုဝင်ဘာလအတွင်းမှာကျင်းပမယ်ဆိုရင်လှုပ်လှက်မှုပွေလင်းမှုလွယ်ကူမှုတရားမျှတမှုတွေနဲ့တနိုင်ငံလုံးမှာရှိတဲ့ဒေသအလုံးမှာတည်ငြိမ်ညီဖြစ်စေဖို့အသီးကသားဆောင်ရွက်ပေးဖို့ညီညွတ်သောတိုင်းဒေသလူမျိုးများမှာမိတ် UN နဲ့မိတ်ဖက်ဖွဲ့စည်းတွေကဇွန်လ3ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ် UNE နဲ့မိတ်ဖက်ဖွဲ့စည်းများအသွေးမျိုးဖွဲ့ဝင်ဦးမျိုးကျော်ကအခုလက်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေလုံးတပြေးညီချင်းမဆင်ရှင်ပြီးတိုင်းသားနယ်မြေတွေပဲကွက်ပြီးခြံမထားဖို့လိုအပ်ကြောင်းပြောပါရယ်စိတ်ဖြစ်ပွားနေတဲ့ဒေသတွေမှာပြည်သူကိုယ်စားလှယ်တွေထွက်ပေါ်ရရှိရေးနဲ့စစ်ရေးစားနိုင်ငံရေးပုံပြန်လည်ခြေပြလှစေရေးအတွက်ရွေးကောက်ပွဲကိုကျင်းပပေးဖို့ရွေးကောက်ပွဲကာလတွေမှာတပ်ဆိုင်ရာတပ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရဆဲပြီးတော့တပ်တွေဆုတ်ခွာသားဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစေဖို့အတွက်အကူအညီပေးကြဖို့ကိုလည်းကျညာချက်မှာတိုက်တွန်းထားပါတယ
်။ KNU တပ်မဟာ၅တပ်မဟာခွန်တိဆက်နယ်မြေတွေမှာဧပြီလကစပြီးမေလအထိတပ်မတော်ဘက်ကစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ဘက်ကမေလ29ရက်နေ့မှာတရင်ထုတ်ပြန်ပါတယ်။အဲ့ဒီတိဆက်နယ်မြေဖြစ်တဲ့သူးမွဲထာ၊ကော့ထော်ထာ၊မေပ၊ကစောဝါလီစင်ဖြူတောင်ဒေသတွေမှာတပ်မတော်စစ်ရေးကုကဲမှုဌာနချုပ်စကခလက်အောက်ခံတပ်ဖွဲ့အင်အား150ခန့်နဲ့နေချားဆောင်တပ် BGF အင်အား20ခန့်ကအတိတ်ထက်မှန်တိုးချဲ့လာနေတယ်လို့ KNLA ဖက်ကထုတ်ပြန်ထားပါတယ်။မေလကစပြီးဩဂတ်လကုန်အထိအပြစ်ခတ်ရဆဲကြောင်းတပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့ပေမဲ့လည်းတပ်မဟာ၅ဖက်မှတိုက်ခတ်မှုမကြာခဏဖြစ်နေပါတယ်။
ကချင်ပြည်နယ်ရဲ့ငင်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံနိုင်ရန်စီစဉ်ပေးဖို့ကချင်လူငယ်လှုပ်ရှားမှုကချင် Youth Movement ဖွဲ့ကနေပြည်နယ်ဆိုရကိုတောင်းဆိုထားပါတယ်။မေလ28ရက်နေ့ကပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေနဲ့လူငယ်တွေတွေ့ဆုံစင်မှာတောင်းဆိုခဲ့တာဖြစ်ပါတယ်။ပြည်နယ်ဆိုရဖွဲ့အနေနဲ့ဒေသတွင်းကလူငယ်ဖွဲ့စည်းတွေအရာဖွဲ့ဖွဲ့စည်းတွေနဲ့၃လဒါမှမဟုတ်၄လတကြိမ်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ရင်COVID-19 ပညာပေးပကြီးရေးဆွဲတဲ့လူငယ်၃ယောက်ပေါ်တရားဆွဲဆိုတဲ့ကိစ္စနဲ့မော်ဘောင်းကျန်းစာတင်စခန်းကလူငယ်တွေကိုတရားဆွဲမှုအပေါ်မှာပြန်လည်စီစစ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။စုနေပေါ်မှာအစိုးရဘက်ကလူမှုရေးဝန်ကြီး၊လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ပြီးကချင်လူငယ်စုလှုပ်ရှားမှုဖွဲ့ဘက်ကလည်းလူငယ်69ဦးတက်ရောက်ခဲ့ပါတယ်။
ခုကတဲ့နွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးပဋိပက္ခအတွင်ရသေးတောင်မြို့နယ်ကမေယူမြင့်ကျောင်းတလျှောက်ကဈေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ကြသလိုရွာသား9000နီးပါးလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။မောင်အေးကနေစုစည်းတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမေလ29ရက်နေ့ကသံဇံမြေရေးစခန်းကိုအေအေလာနိုင်ကအဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတဲမတော်စိုက်ကောက်ကနေကုန်းလန်းရေလန်းတချို့လိုက်လံပိတ်ဆို့ထိုးစိုက်ဆောင်နေစေဖြစ်ပါတယ်။မေလ30ရက်နေ့ညကတော့မြန်မာရေတဲသံပေါ်ရသေတောင်မြို့နယ်ရခုံတိုက်ကြေးရွာနဲ့အရောက်မယူမြတ်နောက်ဖက်မှာပိုက်ခိုက်မှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်လူနေရွာတွေကိုလည်းပိုက်ခိုက်ခဲ့ပါတယ်။မေလာ30ရက်နေ့ညနေဘက်ကမြန်မာအစိုးရရေတဲကပိုက်ခဲ့တဲ့အတွက်ရသေတောင်မြို့နယ်မယူမြတ်နောက်ဖက်မှာရှိတဲ့ကျေးရွာတွေကရွာသားတချို့ဒဏ်ရာရရှိခဲ့တဲ့အခြေအနေကိုဒေသခံတယောက်ကရခိုင်ပါသာနဲ့အခုလိုပြောပါတယ်
အဲ့ဒီမှာတော့ကျွန်တော်ဒီတောင်ဝင်းလာပြီးမှကြားခဲ့ရင်ဒီအောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာ
ကိစ္စကတော့ကျွန်တော်တို့ပြင်ဝန်းနီးမှာကြားတယ်အောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာကြားတယ်ပြင်ဝန်းမှာလည်းကြားတယ်ဒူးရီချောင်းနဲ့ကြောက်ရမှာလည်းကြားပါတယ်တန်ရာရတာကတော့အလုံး9ယောက်ပါသူတို့ကအခုစီရီပြင်တိုက်နေစေယုံမှာစေကူထားပါတယ
်အဲ့ဒီလိုပိုက်ခတ်တဲ့အတွက်ကံပြန်ဒုက္ခသည်စခန်းအောင်စီကုန်းစပိုးကျွန်းဒူးရှောက်ဝကျေးရော်တွေကရွာသားစုစုပေါင်း9ဦးဒဏ်ရာရရှိခဲ့ပါတယ်မယူမလိုက်ချောက်တချောက်ကျေးရွာတွေကထောင်နဲ့ရှိတဲ့ရွာသားတွေလည်းရသေးတော်မြို့နယ်ဇီဒီပန်စိုက်ချောက်စခန်းမှာလာရောက်ခိုလုံနေတယ်လို့ဇီဒီပန်စိုက်ချောက်စခန်းမှာရှိတဲ့ဥပစံကပြောပါတယ်
ကြည့်တော့ဒီကနေကြည့်တော့ကြည့်တာမှာဒီမယူမီရဲ့ဟိုကမ်းမှာရှိတဲ့ကံပြင်းသဘောကျုံဒိုးပြီးဆောင်အောင်စီဆုံးကြားမကြည့်တော့ပြတာကြတယ်အလစ်ဆောင်တော့တော့ပြီ
ရသေးတော်နဲ့ပူးသေးတော်အဆက်ကခွားဆောင်ကျေးရွာဘက်ကိုလည်းလူပေါက်400နိမ့်ပေါက်စိုက်ချောက်ရောက်ရှိနေတယ်လို့ခွားဆောင်ကျေးရွာမှာစီတန်းသုံးနေတဲ့သံဃာတော်တပါးကမိပါတယ်ဒီလိုအရဲသားတွေထိခိုက်မှုမရှိအောင်နှစ်ဖက်ညှိနှိုင်းဖို့လိုတယ်လို့ရခိုင်ပြည်နယ်လူအခွန်ရေးကာကွယ်မှတ်တမ်းသူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်မတ်တော်တော်ကလည်းဟိုအရဲသားပြည်သူတွေကိုရဲရော်တွေကိုဒီရဲသားပြည်ထောင်မှုကများတယ်နောက်ကလော်ရီကိုမိချိုးရယ်ကာကွယ်ရှင်ပြည်သူရဲသားတွေပေါ်ကလည်းကျွန်တော်မိချိုးရယ်ကိုမြင်လိုက်ပါအဲလို့ပြောထားရတဲ့ကျွန်တော်မဟုတ်ပါဘူးလို့မြင်တယ်အဲ့လိုဟာမျိုးတွေဥခွေချုပ်ပေါ်မှုကအများကြီးဖြစ်လာပါတယ်ဒီရဲလူတွေဖမ်းတယ်ဒီရဲသားတွေဆေးအလမနဲ့တော့ Facebook နဲ့ကြည့်လို့ပုံမှန်ခိုင်းတယ်အဲ့လိုကိုကြည့်ရတော့တယ်20မိနစ်ကိုတို့ပါတယ
်နေရဆန်းခေါ်တော့သူတွေထက်ကတချို့ဆိုရင်နေအိမ်တွေကိုအခုချိန်ထိပြန်မြောက်သေးဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်နိုင်ကုန်ဘက်ကစပြီးရခိုင်တပ်တော်အေအေနဲ့မြန်မာဆိုရတပ်တွေအကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရဲသား250ကျော်သေဆုံးခဲ့ရပြီးလူပေါင်း950ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း2000နီးပါးလေးစိုက်ပျက်တိမ်ချောင်နေရတယ်လို့ရခိုင်တိုင်းဒေသမြို့နယ်စုများဆေးရုံကနေစည်ရန်ပြုစုထားပါတယ်
ဆက်ပြီးတော့ COVID-19 ကာလအတွင်းမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့နှုတ်ဆက်မနေပဲကင်တွယ်ဖြေရှင်းပေးဖို့ပြည်တွင်းလူခွင့်ရေးအဖွဲ့22ဖွဲ့ကမေလ29ရက်နေ့မှာတိုက်တွန်းတောင်းဆိုထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ငံအင်ကတင်ဆက်ပေးထားပါတယ်။
COVID-19 ကာလအတွင်းဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကော်မရှင်အနေနဲ့ရဲရဲဝံ့ဝံ့ရပ်တည်ပေးဖို့တောင်းဆိုကြောင်းညီမရင်းမြန်မာကစရိုက်တာဦးအောင်မျိုးမင်းကပြောပါရယ
် COVID ကာလမှာဆိုရင်ပုံမှန်ပြီးတော့ဆိုးွားသောခွဲခြားမှုတွေရှိနိုင်တယ်ပုံမှန်ပြီးတော့ဆိုးွားသောလူခွင့်ရေးချိုးဖောက်မှုတွေဟိုမှာအာဏာလွှဲသုံးစားလုပ်တာတကဒီအကြောင်းပြချက်ကိုလိုလားတဲ့ပုံကန့်စရာရှိနေတယ်ဒီနေရာမျိုးတွေမှာပုံမှန်ပြီးတော့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ်တိုင်ကြားမှဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ပြုတင်ပြီးတော့လူခွင့်ရေးရဲရဲဝံ့ဝံ့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ
်လူခွင့်ရေးကာကွယ်မြှင့်တင်သူများဖွဲ့စီယုံလှုပ်ဆော်ရေးဒါရိုက်တာကိုအောင်စောဦးကလည်း COVID-19 ကာလမှာလူခွင့်ရေးနဲ့ပတ်သက်ပြီးခေရှင်းရမှာလှုပ်လို့ရတဲ့ပိုင်းငန်တွေစာပြီးလှုပ်ဖို့တိုက်တွန်းပြောဆိုလိုက်ပါတယ
်ကျိုးဝါတာတော့လူခွင့်ရေးချုပ်ပေါင်းမှုတွေကတိုင်းဒေသတွေမှာတက်မတော်နဲ့တိုင်းနဲ့လက်နက်ကင်တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြားထဲမှာပြိမိနေတဲ့ပြည်သူတွေရှိတယ်တန်တရားနဲ့ဖမ်းဆီးပြီးတော့အစီအရေးနေရာမှာလက်လွန်ခြေလုံးတွေချက်တာရှိရဲ့ရိုက်နေတာတွေရှိတယ်။ဒါမှမဟုတ်အိုက်စစ်ပွဲကြောင့် ONPP ရတဲ့ပြည်သူတွေရှိတယ်။ဒါမျိုးတွေကိုမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အစိုးရတို့၎င်းတပ်မတော်တို့၎င်းပန်ကြားလော်ရီပို့လူခွင့်ရေးချိုးဖောက်မှုတွေဒီလိုလိုဖြစ်နေတဲ့ဒါကိုတနည်းလုံးလို့ရတယ်လို့နောက်တနည်းကလွတ်တော်ပို့လို့ရတယ်
လူခွင့်ရေးဘွဲ22ဖွဲ့ရဲ့ထုတ်ပြန်ချက်ထက်မှာ COVID-19 ကာလအတွင်းတိုင်းသားဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲကြမ်းမှာရှိတဲ့ပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုကိုပုံမခံစားနေရတဲ့ပြင်လူခွင့်ရေးချိုးဖောက်မှုတွေကလည်းမြင့်တက်လာနေတယ်လို့ဆိုပါရယ်လူခွင့်ရေးဘွဲရဲ့ထုတ်ပြန်ချက်ထက်မှာရခိုင်ဒေသခံတွေကိုတပ်မတော်ကနေရန်နှိုက်တဲ့ကိစ္စကမ္ဘာ့ကြမ်းမရေးဘွဲ WHO ကရခိုင်ပြည်နယ်မှာပြစ်ခတ်ခံရတဲ့အတွက်ရင်ပေါင်းသူတည်ဆုံခြင်းနဲ့သူဥတန်ရရတဲ့ကိစ္စKNU နဲ့ RCSSSA နယ်မြေတွေမှာတုတ်ဆောင်နေတဲ့ COVID-19 ကာကွယ်သားစီရေးလုပ်ငန်းတွေကိုတပ်မတော်ကနေနှောက်ယှက်ဖျက်ဆီးတဲ့ကိစ္စရပ်တွေကိုထည့်သွင်းထားပါတယ်။ဒီလိုကိစ္စရပ်တွေနဲ့မြင့်တက်လာနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနေတစုံတရာထုတ်ဖော်ပြောဆိုတာမျိုးမရှိဘဲနှုတ်ဆက်နေတာကြောင့်၎င်းတို့အနေနဲ့များစွာတုံ့လုံမိတယ်လို့လည်းလူခွင့်ရေးအဖွဲ့များကဆိုပါတယ်။
ဒီတဲ့ရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ချမ်းပြည်မြောက်ပိုင်းကုတ်ခိုင်နယ်မူဆယ်မြို့ကြားပြည်ထောင်စုလမ်းမပေါ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်ကင်းချောင်းတရအနီးမှာမြန်မာအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရပြီးအရတားတွေထိခိုက်မှုရှိခဲ့ပါတယ်
။တရရှိတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။မေလ25ရက်နေ့ကရဲတွေဖမ်းထားစဉ်တည်ဆုံးခဲ့ရတဲ့ African American အမျိုးသား George Floyd အတွက်အောက်မေဘွယ်အခမ်းအနားအများပြားလုပ်ဖို့ရှိတဲ့ထက်ကပထမဆုံးခန်းနာကို Minneapolis မြို့မှာချက်သပရင်းတွေကကျင်းပခဲ့ပါတယ်။လူပြူရဲတွေနဲ့ရင်ဆိုင်ရတဲ့လူငယ် American နိုင်ငံသားအများပြားတည်ဆုံးခဲ့ရတဲ့ထက်က Floyd တည်ဆုံးမှုကလည်း American နိုင်ငံမှာတရားမျှတမှုနဲ့အတူစနစ်တကျပြောင်းလဲမှုတွေလုပ်ပေးဖို့နိုင်ငံတော်သတင်းတပတ်ကြော်ကြားဆန္ဒပြတောင်းဆိုမှုတွေဖြစ်ပွားခဲ့တာပါ။ချက်တပရင်းနေမှာမိသားစုနဲ့မစ်ဆွေရဲ့တည်ထောင်အောင်မြင်ပွဲအခမ်းအနားကို North Central တက္ကသိုလ်ဝန်ထမ်းမှာကျင်းပခဲ့တယ်လို့အတူဝရှုခမ်းအနားကိုတော့စနေနေ့မှာ Floyd ရဲ့ဇာတိဖြစ်တဲ့မြောက်ကရိုလိုင်းနားမှာနဲ့တနင်္လာနေ့မှာတော့သူကြီးပြင်းခဲ့တဲ့ Houston မှာအခမ်းအနားကြီးတစ်ခုကျင်းပဖို့ရှိပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကမတ်ကထလို့ကျင်းပတဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံကိုချက်သပရင်းနေ့မှာကွန်ပျူတာအွန်လိုင်းနဲ့ကျင်းပခဲ့ပြီးနိုင်ငံပေါင်း50ကျော်ကတက်ရောက်ခဲ့ကြပါတယ်။ဂါဗီခေါ်ကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့အတွက်ရန်ပုံငွေမြှင့်တင်ဖို့ဒီညီလာခံကိုကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနှစ်နှောင်းပိုင်းအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြိုတင်ပြင်ဆင်မှုတွေစပြီးလုပ်နေပါပြီ။ဖွဲ့စည်းပုံပြဋ္ဌာန်းချက်အရတက်ပြတ်ချင်းသက်တော်တက်တန်းအတွက်ပါတီစုံထွေထွေရွေးကောက်ပွဲကို2020နှောင်းပိုင်းမှာကျင်းပရမှာဖြစ်ပြီးရက်အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မူတည်ပြီးသတ်မှတ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ COVID-19 ကာယရောဂါကာလအတွင်းအာရှနိုင်ငံတွေမှာလက်လက်စွာပြောဆိုခွင့်အပေါ်မှာဖိနှိပ်ချုပ်ချယ်မှုတွေဆိုးရိမ်စပွဲလှုပ်ဆောင်နေတာတွေ့ရကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီး Michelle Bachelet ကပြောပါတယ်။မြန်မာနိုင်ငံမှာတော့ဒေပြောသတင်းဌာနကအက်ဒီတာချုပ်ကိုဗိုင်းရပ်စ်ကြောင့်လူလူတေဆုံးခဲ့ရတဲ့သတင်းမှရေးသားမှုကြောင့်ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့လည်းပြောပါရယ်။ဗ ောက်တန်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဇီဝေးမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေဇီဝေးကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်ရသက်ပါ
This program has come to you from the Voice of America, Washington.